Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ28ရက်တနင်္ဂနွေနေ့ညဖက်9:30အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 30တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူသက်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။အာဖဂန်နစ္စတန်နိုင်ငံမှာမနစ်စနေနေ့ကအသေးခံဘုံခွဲတိုက်ခိုက်ခံရမှုအတွင်းလူ100ကျော်သေဆုံးခဲ့ရပြီးနောက်မှာတော့ဒီကနေ့တနင်္ဂနွေလုံးခြေခွဲဝမ်းနည်းပွဲနေ့အဖြစ်သတ်မှတ်ထားပါတယ်။ရိုဟင်ဂျာအရေးအများဆုံးပြည်လဲရေးဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အင်ဒိုနီးရှားသမ္မတကတိုက်တွန်းလိုက်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီ။ကချင်ပြည်နယ်ရင်းမြမတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့အကြားတနင်္ဂနွေမြို့နယ်ဖက်မှာတိုက်ပွဲတွေဖြစ်နေပေမဲ့အဲ့ဒီမှာပိတ်မိနေတဲ့ရွာသားတွေဒီကနေ့နေ့ရက်ကထွက်ခွာလာနေကြပါတယ်။
သူတို့ကဒီမှာစားချာမရှိတောက်ချာမရှိဆိုတော့ဘယ်လိုမှနေလို့မရတော့တင်းနဲ့တေပေါ့သူရဲ့ပုံစံနဲ့အားလုံးစားစီးပြီးမှအပေါ်အဖို့ချီတက်ကြပါလားခင်ဗျ
။ဒေသခံရွာသားတူပြောတော်ရပါရှင်အပြည့်စုံကိုတော့နောက်ပိုင်းမှာကြားမှာပါဒီနောက်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနာရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီးသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်မြန်မာပြည်မပေးစာများနဲ့ထူးခြားဆန်းများသတင်းများအစီအစဉ်တွေကိုလည်းနားဆင်ရမှာပါအခုတော့ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုမှတ်တင်ကြီးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကအစိုးရအဆောက်အုံအပြင်ဘက်လူစီကားရာနေရာမှာမနေ့ကဖောက်ခွဲရေးပစ္စည်းတွေတင်ထားတဲ့အရေးပေါ်လူနာတင်ကားနဲ့သဘုံတွေကဖောက်ခွဲတိုက်ခတ်ခံရပြီးနောက်ဒီကနေ့တနင်္ဂနွေနေ့ကတော့နိုင်ငံတော်ဝန်ကြေကွဲဝမ်းနည်းဖွယ်နေ့အဖြစ်သတ်မှတ်ထားပါတယ်။မြို့တော်ကာဘူးမှာတိုက်ခတ်ခံရမှုအတွင်းသေဆုံးသူ103ယောက်အထိရှိလာပြီးဒဏ်ရာရသူ235ယောက်အထိရှိနေကြောင်းတာဝန်ရှိသူတွေကဒီကနေ့ပြောဆိုပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းတာလီဘန်ဘက်ကပြောဆိုပါတယ်။တည်ဆုံသူတွေထဲမှာရဲတပ်ဖွဲ့ဝင်အများအပြားပါဝင်တယ်လို့ပြည်ထရေးဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။တည်ဆုံသူအရေးအတွက်အတိအကျကိုမပြောပေမဲ့လည်းထိခိုက်ဒဏ်ရာရသူတွေထဲမှာတော့ရဲတပ်ဖွဲ့ဝင်30ပါတယ်လို့ပြောပါတယ်။စနေနေ့ကဘုံခွဲတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူ9ဦးကိုဖမ်းဆီးထားပြီးစုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းအာဖဂန်ထောက်လှမ်းရေးအေဂျင်စီအကြီးအကဲကလည်းပြောဆိုထားပါတယ်။စနေနေ့ကရဲသားတွေအပေါ်လူမဆန်တဲ့တိုက်ခိုက်မှုကြောင့်ထိခိုက်ခဲ့ရသူတွေကိုအထောက်အကူတွေပို့ပေးနိုင်ရေးအတွက်တနင်္လာနေ့ကိုအလုပ်ပိတ်ရက်အဖြစ်သတ်မှတ်မယ်အကြောင်းနဲ့အင်ကာနေ့မှာတော့နိုင်ငံတော်မှာမွတ်စလင်တို့ရဲ့ကိုဟာကျမ်းစာရွတ်ဖတ်တဲ့အခမ်းအနားတွေနဲ့တနိုင်ငံလုံးဝတ်ပြုတဲ့နေ့အဖြစ်သတ်မှတ်မယ်အကြောင်းအာဖဂန်သမ္မတအာရှရက်ဂါနီကလည်း Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်ရှင်
ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာမနေ့စနေနေ့ကချုံခိုတိုက်ခိုက်ခံရမှုအတွင်းမှာပါကစ္စတန်နိုင်ငံသားကုလသမဂ္ဂငြိမ်းချမ်းရေးထိပ်တပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရပါတယ်။ကွန်ဂိုနိုင်ငံအတွင်းမှာကုလငြိမ်းချမ်းရေးထိန်းသိမ်းရေးမစ်ရှင်ဟာထောင်ပေါင်းကျနေတာဖြစ်ပါတယ်။ကွန်ဂိုနိုင်ငံတောင်ပိုင်းကီဝူပြည်နယ်ဘာကရာမြို့ရဲ့အနောက်တောင်ပိုင်း96ကီလိုမီတာကလွန်လင်ပါမြို့အနီးမှာကုလငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်တွေလက်နက်ကိုင်အဖွဲ့တစ်ခုရဲ့ချုံခိုတိုက်ခိုက်ခံမှုတွင်မှာသေဆုံးခဲ့ရမှုအပေါ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းပြစ်တင်ရှုတ်ကြကြောင်းပြောခွင့်ရကပြောပါတယ်။တိုက်ခိုက်ခံရမှုအတွင်းမှာအ ਨੇ စုံငင်းငယ်ရေးထိန်တပ်ဖွဲ့ဝင်တဦးလည်းထိခိုက်ဒဏ်ရာရသွားပါတယ်။ကွန်ဂိုနိုင်ငံတွင်းကလက်နက်ကိုင်အဖွဲ့အားလုံးလက်နက်ချပြီးသူတို့နာကြီးချက်တွေကိုငင်းငယ်စွာဖြေရှင်းကြဖို့ကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းထားတဲ့အကြောင်းကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောပါတယ်။ကုလသမဂ္ဂငင်းငယ်ရေးထိန်တပ်ဖွဲ့တွေအနေနဲ့နှစ်ပေါင်း20နီးပါးကြာကာလအတွင်းဘယ်လက်နက်ကိုင်အဖွဲ့ကိုမှရှင်းလင်းနိုင်ခဲ့တာမရှိဘူးလို့ကွန်ဂိုသမ္မတဂျိုးဇက်ကပီလာကပြောဆိုတဲ့အကြောင်းလဲပြင်သစ်သတင်းအေဂျင်စီ AFP ကဖော်ပြထားပါတယ်။ကွန်ဂိုသမ္မတနိုင်ငံကိုကုလသမဂ္ဂအဆောက်အအုံအောက်ကနိုင်ငံအဖြစ်မရှိမြင်ဖို့သမ္မတကသတိပေးပြီးလာမယ့်ရက်ပိုင်းအတွေ့အတွင်းမှာပဲကုလသမဂ္ဂနဲ့ဆက်ဆံရေးကိုရှင်းရှင်းလင်းလင်းပြောင်းဆောင်ရွက်မယ်လို့သမ္မတကပီလာကပြောဆိုကြောင်းကိုလည်း AFP ကဖော်ပြထားပါတယ်ခင်ဗျာ။
ရုရှားတိုက်ခိုက်ခံဆောင်အလက်စီနဗနီကိုမော်စကိုမြို့တော်ကလူမှုချိတက်ပွဲတစ်ခုမှာရဲကဖမ်းဆီးလိုက်ပါတယ်။လာမယ့်မတ်လအတွင်းကျင်းပမယ့်သမ္မတရွေးကောက်ပွဲကိုစန့်ကျင်ဆန္ဒပြဖို့အတိုက်ခံခံဆောင်နဗနီကစောဩခဲ့တာပါ။သူအဖမ်းခံရပြီဆိုတာကို Twitter မှာရေးသားခဲ့ပြီးထောက်ခံသူတွေဆန္ဒပြပွဲမှာပူးပေါင်းကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့မော်စကိုရဲအဖွဲ့ကမစ္စတာနေဗနီရဲ့ဌာနချုပ်ကိုချိုးဖောက်ဝင်ရောက်ခဲ့ပြီးဓာတ်ရိုက်လွှင့်တင်ထားတဲ့ဗီဒီယိုထဲမှာတော့သူ့ရဲ့ဝန်ထမ်းတွေကိုရဲကစစ်ဆေးမေးမြန်းဖမ်းဆီးနေတာတွေကိုတွေ့ရပါတယ်။မလမှာကျင်းပမဲ့ရွေးကောက်ပွဲကအတုအရှောင်ရွေးကောက်ပွဲလို့အထိုက်ခံခေါင်းဆောင်ကပြောဆိုပြီးသဘိတ်မှောက်ကြဖို့တိုက်တွန်းထားတာပါ။ရဲတွေတင်းတင်းကျပ်ကျပ်ချထားပေမဲ့လည်းဆန္ဒပြပွဲတွေမှာသူတက်ရောက်မဲ့အရေးကတော့တားဆီးနိုင်မှာမဟုတ်ဘူးလို့ဒီကနေ့တင်းင်းကနွေနေ့မှာဗီဒီယိုထဲမှာပြောဆိုထားပါတယ်။ဆိုင်ငံ့ထောင်နှံရှိနေတဲ့အတွက်ဆိုပြီးအတိုက်ခံခေါင်းဆောင်နေဗနီကတော့သမရရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခွင့်တားမြစ်ထားတာဖြစ်ပါတယ်။
ကတ်တလန်သမရဟောင်ကာလစ်ပရီဒီမွန်အနေနဲ့ကတ်တလန်သမရယာရူတာဝန်ကိုပြန်မယူနိုင်အောင်စပိန်နိုင်ငံရဲ့ထိပ်တန်းတရားရုံးတစ်ခုကတားဆီးလိုက်ပါတယ်။ပြည်ပကိုထွက်ပြေးတိမ်းရှောင်နေတဲ့ကတ်တလန်သမရဟောင်အနေနဲ့အင်္ဂါနေ့မှာပြုလုပ်မဲ့ဒေသရင်းပါလီမန်ရွေးကောက်ပွဲမှာသမရအဖြစ်နဲ့ပြန်ရွေးခံမယ်ဆိုရင်သူ့အနေနဲ့ပြည်ပကနေအုပ်ချုပ်လို့မရနိုင်ဘူးလို့စပိန်ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကစနေနေ့မှာဆုံးဖြတ်လိုက်တာဖြစ်ပါတယ်။ပရီဒီမွန်ကလည်းသူ့အနေနဲ့အဝေးကနေကြမ်းတက်စာချင်းဆိုလို့မရနိုင်ဘူးဆိုတာကိုဗီဒီယိုကနေတဆင့်ပြောကြားခဲ့ပါတယ်။ပရီဒီမွန်အနေနဲ့ပြည်ပမှာရှိနေတဲ့အချိန်အတွင်းကာတာလန်သမရဖြစ်တဲ့တာဝန်ယူလို့မရနိုင်ကြောင်းနဲ့တကယ်လို့သူ့ကိုရွေးချယ်ခဲ့မယ်ဆိုရင်လည်းကာတာလိုနီးယားဒေသကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်လိုက်တာကဆက်ပြီးအသက်ဝင်နေမှာဖြစ်တယ်လို့စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျိုင်းကပြောပါတယ်။ပရီဒီမွန်အနေနဲ့တရားရုံးရဲ့ချုပ်တင်ခွင့်ပြုချက်နဲ့ဒေသတွင်းပါလီမန်မှာလူကိုယ်တိုင်မလာရောက်ဘဲသူ့ကိုသမရဖြစ်ရာထူးအနှင်းချင်းကိုမလုပ်ဖို့ကိုလည်းဖွဲ့စည်းပုံတရားရုံးရဲ့တရားသူကြီးတွေကတညီတညွတ်ထဲသဘောတူခဲ့ကြတာပါ။ပရီဒီမွန်ဟာကာတာလန်သမရရာထူးကိုအဝင်ရွေးခံတဲ့တူဒီသောကိုယ်စားလှယ်လောင်းလည်းဖြစ်ပါတယ်။သူဟာမိနစ်တုန်းကတော့ကတလုံးညားဒေသကိုစပိန်နိုင်ငံကနေခွဲထွက်ပြီးတော့လွတ်လပ်ရေးကြေညာဖို့အတွက်လူလူဆန္ဒခံယူပွဲကိုဦးဆောင်ခဲ့တာပါ။စပိန်ဆိုရကကတလန်ပါလီမန်ကိုဖျက်သိမ်းပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ပြန်ရယူသိမ်းပြီးတဲ့နောက်သူဟာဘရဆောမြို့ကိုထွက်ပြေးတိမ်းရှောင်ခဲ့တာဖြစ်ပါတယ်။တကယ်လို့သူ့အနေနဲ့စပိန်နိုင်ငံကိုပြန်မဲဆိုရင်တော့အဖမ်းခံရနိုင်ပွဲရှိပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေနေညပိုင်းသတင်းတွေကိုနှားဆင်နေရတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံတွင်းအချမ်းဖတ်မှုတွေကနေထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံရာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားကိုဒီကနေ့တင်းငွေနေနေမှာအင်ဒိုနီးရှားသမ္မတသွားရောက်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဘင်္ဂလားဒေ့ရှ်နိုင်ငံကိုနှစ်ရက်ကြာခီးစဉ်နဲ့ရောက်ရှိနေတာဖြစ်ပါတယ်။ခီးစဉ်အတွင်းဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့မြို့တော်ဓါကာမှာတွေ့ဆုံဆွေးနွေးပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့အနေနဲ့ရိုဟင်ဂျာအရေးကိုငြိမ်းချမ်းစွာနဲ့အမြန်ဆုံးဖြေရှင်းနိုင်ရေးအင်ဒိုနီးရှားသမ္မတကတိုက်တွန်းခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတပ်တန်းကျော်ကိုလက်ခံဆောင်ရှောက်ထားတဲ့အတွက်လည်းအစိုးရကိုကျေးဇူးတင်တဲ့အကြောင်းအင်ဒိုနီးရှားဘက်ကတော့ကုလသမဂ္ဂနောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီတို့မှရိုဟင်ဂျာအရေးကိုဆက်လက်ထောက်ခံရည်တည်သွားမယ်အကြောင်းအင်ဒိုနီးရှားသမ္မတကကတိပြုပြောကြားခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအတွင်းဝင်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင်
။ပြည်ထောင်နိုင်ငံကတောင်တမျိုးသမီးတူကိုဟင်းမွန်တာတောင်တန်းမြောက်ပိုင်းကခေလမောင်ဒိန်လို့ခေါ်တဲ့တောင်ထိပ်မှာအသက်ရှင်ရတဲ့ပါကစ္စတန်ကယ်ဆယ်ရေးအဖွဲ့တွေကပြန်ပြီးတော့ကယ်တင်နိုင်လိုက်ပါတယ်။ဒါပေမဲ့သူနဲ့အတူတက်သွားတဲ့ပိုလန်နိုင်ငံသားကိုတော့အခုချိန်ထိရှာမတွေ့သေးဘူးလို့ပြောပါတယ်။ပိုလန်နိုင်ငံသားနဲ့ပြင်သစ်နိုင်ငံသူရီဗိုတို့ဟာပေပေါင်း 14,000 ကျော်မြင်းနဲ့နိုင်ငံပါဘက်တောင်ကိုတက်ဖို့အတွက်ကြိုးပမ်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူတို့နှစ်ဦးဟာပေ 11,000 ကျော်အရောက်မှာရှေ့ကိုဆက်မတက်နိုင်ပဲရပ်နေတာကြောင့်သူတို့မှာပါတဲ့ဂျူးဆက်သွယ်ရေးဖုန်းနဲ့အကူအညီတောင်းခဲ့တာဖြစ်တယ်လို့တောင်တပွဲခန်းနာကိုစီစဉ်သူတွေကပြောပါတယ်။ပိုလန်နိုင်ငံကထိပ်တန်းတောင်တက်အဖွဲ့ရဲ့ပထမဆုံးချိန်ဆောင်ရသည့်တောင်တက်တဲ့ခန္ဓာကိုအနာက K2 တောင်ကနေတက်ဖို့ကြိုးပမ်းခဲ့ပြီးတဲ့နောက်သူတို့ဟာဆက်မတက်တော့ပဲနဲ့နောက်ဆုံးမှလက်လျှော့လိုက်တာပါပါကစ္စတန်စစ်တပ်ကအဖွဲ့ဝင်၄ယောက်ပါတဲ့ပိုလန်တောင်တက်အဖွဲ့ကို၄ချောင်းကနေကယ်တင်ခဲ့ပြီးနန်ဂါပါဘက်ကိုပို့ဆောင်ပေးခဲ့တဲ့ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံအက်ဖရင်ဒေသတဝက်ကိုပြီးခဲ့တဲ့သတင်းပတ်ကတူရကီတို့လေချောင်းကနေတိုက်ခတ်ခဲ့မှုအတွင်းမီးလောင်ဖုံးတွေကျဲချခဲ့တာလို့ကတ်တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကတ်တို့ထိန်းချုပ်ရာဆီးရီးယားနိုင်ငံအက်ဖရင်ဒေသကိုတူရကီဘက်ကတန်လွင်ခဲ့လို့နာမည်ပေးထားတဲ့ထိုးစစ်ဆင်တိုက်ခတ်မှုဟာဆိုရင်အစဉ်အချိန်မဲ့တိုက်ခိုက်မှုလို့လည်းကတ်တွေကပြောဆိုကြပါတယ်။အဖရင်ဒေသတွင်အရသားတွေအပေါ်ကိုတူရကီစစ်တပ်ကတမ်းမြစ်ထားတဲ့မီးလောင်ပုံလက်နက်တွေအသုံးပြုခဲ့တာလို့ဆီးရီးယားကတ်နိုင်ငံရေးသမားအီလ်ဟင်အမက်ကမနေ့စနေနေ့ညပိုင်းတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။တူရကီနိုင်ငံကိုနိုင်ငံတကာကစန့်ကျင်လာစေရေးမျှော်လင့်ချက်နဲ့ကတ်တွေရဲ့ဝါဒဖြန့်ချက်ဖြစ်တဲ့ဆိုပြီးတူရကီစစ်တပ်ဘက်ကတော့ဆွဆွဲချက်ကိုညှင်းပယ်ထားပါတယ်ရှင်။
ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာကျင်းပတဲ့2018 Australian Open အမျိုးသားတဦးချင်းတင်နစ်ပြိုင်ပွဲမှာတော့ဆွစ်ဇာလန်နိုင်ငံကတင်နစ်အကျော်မော်ရော့ဂျာဖက်ဒရာကိုဆွဲသွားပါတယ်။မျိုးသားတဦးချင်းဖိုင်နယ်ကိုဒီကနေ့ကစားကြတာမှာဖက်ဒရာကခရိုအေးရှားနိုင်ငံကမရန်ချီလစ်ကို6-6, 6-3, 6-3, 6-6နဲ့အနိုင်ရသွားတာဖြစ်ပါတယ်။ဒီပွဲမှာဘူးဆွဲလိုက်တဲ့အတွက်ဖက်ဒရာဟာအကြိမ်20မြောက် Grand Slam ဆုဖလားကိုအနိုင်ရလိုက်တာဖြစ်တယ်လို့ Australian Open ကိုလည်း6ချိန်မြောက်အနိုင်ရလိုက်တာဖြစ်ပါတယ်မနေ့စနေနေ့အမျိုးသမီးဘိုလူဝက်မှာတော့ကမ္ဘာနံပါတ်1ဒိန်းမတ်နိုင်ငံကကစားသမား Caroline Wozniacki ကရိုမေးနီးယားနိုင်ငံကနံပါတ်1ကစားသမား Simona Halep ကိုအနိုင်ရပြီးတော့ပိုဆွဲသွားခဲ့ပါတယ် Caroline Wozniacki အတွက်တော့ဒါဟာပထမဆုံး Grand Slam ဆုဖလားလည်းဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညဖက်နောက်ဆုံးသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကမြန်မာပိုင်းကထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတစ်ပြိုင်နက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုတင်ပြတော့ပါမယ်ကချင်ပြည်နယ်ရဲမြမတပ်မတော်နဲ့ကချင်လူလာရေးအဖွဲ့ KIO တို့အကြားတနိုင်းမြို့နယ်ရွှေမော်တွင်းဒေသဖက်မှာတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်သလိုတိုက်ပွဲအတွင်ပိတ်မိနေတဲ့ရွာသားတွေဟာဒီကနေ့နေ့ရက်ကထွက်ခွာလာကြပြီဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲဖြစ်ပွားမှုအတွင်ရွာသားတွေထိခိုက်သေးဆုံးမှုတွေလည်းရှိနေတယ်လို့ကချင်အရေးစောင့်ကြည့်သူတွေကဆိုပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါကချင်ပြည်နယ်တနိုင်းမြို့နယ်ထဲကပရဲမော်သီရတွေမှာတိုက်ပွဲဖြစ်ပွားနေဆဲခြေနေကြပိတ်မိနေတဲ့ရွာသားတွေနဲ့ပရဲမော်လုပ်သားတွေဟာအလံပြူကန်ပြီးတိုက်ပွဲဖြစ်ပွားနေရကနေထွက်ခွာလာပြီလို့ဒေသခံရွာသားသူကပြောပါတယ
်ဟုတ်ကဲ့ပြည်ထောင်မှုအခြေအနေတော့ကျွန်တော်ခုရောက်ရှိနေတဲ့နေရာနဲ့တမိုင်တော့ပဲရှိပါတယ်ခင်ဗျဒီပြည်နယ်နဲ့ကြည်ဒီလည်းတော်တော်ပြည်ပါနေတယ်ကျွန်တော်တို့ကဒီပြင်းတော်နဲ့ရှစ်မိုင်ဆယ်မိုင်လောက်ဝင်းတဲ့နောင်ကွန်းအရရွှေမောင်းပေါ်ရွာဟောင်းပေါ်အဲ့မှာရောက်ရှိနေတဲ့ပြည်သူလူထုတွေကလူရဲ့အလုံးဟာ3,400ကျော်ရှိတယ်။ဒီလက်ရှိပြားလေးနဲ့ကြီးတွေထွက်တဲ့အခါပြည်သူတွေကထိန်းလို့တိန်းလို့မရဘူး။သူတို့ကလမ်းအတိုင်းကိုခြိတက်သွားကြပါလေ။သူတို့ကဒီမှာစားဆရာမရှိတောက်ဆရာမရှိဆိုတော့ဘယ်လိုမှနေလို့မရတော့တင်းနဲ့တေပေါ့။သူရဲ့ပုံစံနဲ့အလုံးတန်းစီပြီးမှအပေါ်အဖို့ခြိတက်ကြပါလေခင်ဗျ
။မြမသမတော်ကနေကချင်လို့လိုက်ရေးသမတော်အခြေပြုရာတနိုင်းမြို့နယ်ရွှေမော်သွင်းဒေသဘက်ကိုနေမီရှင်းလင်းရေးလှုပ်ဆောင်ရင်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေခဲ့တာပါ။တိုက်ပွဲတွင်မြမသမတော်ဘက်ကလက်နေကြီးပြေကမှုကြောင့်ဒေသခံရွာသားတွေထိခိုက်ဒေဆုံးမှုတွေရှိနေသလိုရွာသားတွေအနေနဲ့တိုက်ပွဲတွင်ပိတ်မိနေတယ်လို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥစော်ချက်ကပြောပါတယ်
နောက်ဆုံးအခြေအနေကလက်နေကြီးတဲ့တောက်ဆော့အခုဖြစ်ဖြစ်နေတဲ့မြေတို့ကလူပူခါလို့ခေါ်တယ်ပြီးတော့နမ်ကွန်ချင်းတို့ရဲ့မိုက်ခုံတို့ပြောတယ်အဲတုန်းကတည်းကတောက်ဆော့တွေလက်နေကြီးနဲ့ဘာသူရနမ်ကွန်တို့ဆိုတဲ့အဝီဘမှာတမ်တော်ဖြစ်ကြောင်းနဲ့အဲ့နဲ့ရောက်နေပြီရောက်တဲ့အခါကျတော့သူတို့ဂျမ်းဖြစ်တယ်ပေါ့ဂျမ်းဖြစ်တဲ့ကျွန်တော်မင်းကအရက်ကရှိဦးတဲ့ဆုံးသွားတယ်ပြီးတော့အမျိုးသမီးမျိုးကသူတို့ထားမှတာရှိတယ်မင်းက
မနေ့ကပြေခတ်မှုမှာရွာသားတွေထိခိုက်ဒေဆုံးမှုရှိနေတယ်လို့အဖမ်းစည်းခံရမှုတွေလည်းရှိနေတယ်လို့သူကဆိုပါတယ်ကချင်ပြည်နယ်တနိုင်းမြို့နယ်ပါဝင်မန်စီမြို့နယ်နဲ့စွန်ပရာပွန်ဒေသမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ KIO ပြန်ကြားရေးတာဝန်ခံသူဘူမူကြီးနော်ဘူးကကုလို့ပြောပါတယ
်။သူကဆက်တဲ့ဆိုလို့တိုက်ပွဲတွေဖြစ်ပါလေ။မနေ့ကတော့တပ်မတော်တွေကတိုက်ပွဲတော်တော်ထူးထူးစီနေသူတို့ကလေကြောင်နဲ့ပြစ်တာပေါ့။ရက်ဖိုက်တာနဲ့ပြစ်ပြီးမှချင်းချင်းနဲ့ပြန်တက်လာတာ။တပ်မတော်ဘက်ကတော်တော်လေးအဖြစ်နာတယ်လို့ကြားရတယ်။သင်္ဘောပြင်းတဲ့မှာချင်းကြီးရဲ့တိုက်ပွဲတွေဖြစ်နေတဲ့အနေအထားဖြစ်ပါတယ်။မန်စီတဲ့မှာကတော့အဲ့မှာတော့မလဲပြင်းမာနေတဲ့အနေအထားဖြစ်ပါတယ
်။ဒီလိုတိုက်ပွဲဖြစ်ပွားနေမှုဖြစ်စဉ်နဲ့ပတ်သက်လို့တမရော်ဘက်ကတရေထုတ်ပြန်တာတော့မတွေ့ရသေးပါဘူး။အခုလိုတိုက်ပွဲဖြစ်ပွားနေမှုနဲ့တူဒေသခံရွာသားတွေထိခိုက်မှုတွေရှိနေပြီးတိုက်ပွဲကြောင့်အသက်လူပြေးနေရတဲ့အခြေအနေမှာရှိနေပါတယ်။
ที่เสียงยาวได้รู้ข้อสังเกตว่ากระเช้นนี้เช่นใครยังพูดเนี่ยกระเช้นยิ่งใช้ยาจูซองปีซีจีพูดรู้ตั้งเป็นยี่นายนี่เสร็จลูกีบีซีตัวยิ่งมุ่งต่อตาคลังสันส่งงานเปลี่ยวไปเลยจำนวนรู้ว่าลาบีขอบุตรสมเด็จจำนวนรู้ว่าเล็กคืออะไรวะปีซีจีเนี่ยคือตั้งเป็นยี่นาฟงเย็บสีเดียวกันกระเช้นยี่นี้ด้วยมาอันสี่ปีเยอะมากมีทุนนั่นที่เด็กกระเช้นเล่นนักการ์ตูนกีอันอีเนี่ย
ยามาสุยาตามรอดูจ้าปีกระนั้นทศเทคนิคสั่งลูกไต้ปุ่นรีบไปว่าลาฟีฟีไต้ปุ่นเจ้าตีเนี่ยชีเรตีระคังกับเชมบีดูดีฮะสิบปีตีช่างเนี่ยเสียชีนีมาชีนีบาลเลยกันยามาริกันพิองซุยเนี่ยมีสิ่งกูพินเอาช่วยมูฮังเบลริชสันเนี่ย มีมานังงานอัตยมิงาปกุรุจ้าสกัดชีดินพิยาการีบดอจะเข้าใจมีความชิงานีตุนเอาทวดที่สุยาเป็นเนี่ยมิสเตอร์ริชสันอุจ้าอพยานลันพิอสูทบยามูรีเตมามูรีพิเขียวอะไรดีพิยากูทับบิดอมีมานังงานยัดตั้งยินดับมันสั่งยินเนี่ยมีมานังงานปอกบ้ากาชิมิมาวนีปลุกเตยามูรีชีดว่าบาลเลยลามะอิงานีนยาบ้าได้ลีลายมาสุนีตัวบุชีวาเลยป่าวสุนีมีมานูเรตัวเชนวีนีเนี่ยกูเอตลิฟูนามาดูจูดินปีปูทามะสุย
ฟิวเอเดดีไลซ์เซนเซนเทอร์เดชิมาคอยมาพิบาร์เลยแต่มาโมกูมีอยู่สานเนี่ยมีกูนี่กูสานเนี่ยพิเศษแต่ไฟเนี่ยพิเศษจูบรับพิบูทารุเลยยาวเลยฟิวเอมีมาไว้ฟูเนมากาเด็ดเนตุนยันเนี่ยต้องเชนเนี่ยงางางาลีพิบิโรอีเมลิสากาบัมมิสเอ็กฟิวเอนิวส์ดอทคอมพิบาร์เลยป่าวสุนีมีแมนจามะตัวชินิกูจูบิบาร์เลย
งานนี้ยังได้ยินเลยสิ่งที่มาพาวันสุนีจะบอกทับบิโรไปขอวาเลชันครูรับยามาดิโมครีซีเยียสุนีกันเลยว่ายามานังกามาอยากได้สุยาอุจจคุณยาบีสุบเมย์ยังสุยาเรลูเวนังงานยังเจนนารีคุเชนที่เซเลปันซีเจนจ้าคันยาเซเบลูนังงานยังเจนดามยากุญย์สังชาวยิปเวเอเอพีบีบีกาดรอปเฮตุยมุกโกโบจิกาพิวาเลกุญย์วัยงาตุยสงเมียนทาวาเลชัน
โอเคก็มาเลยจันทร์เรนงานนี้เราสิ่งนี้เอาเลยโอเคสุดท้ายจันทร์เราพิโยคุโรที่ด้านตัวส่งมีเพียงเงินปีละชิ้นสิวะโอเควะกูดีอเมริกันนั่งงานกูกูที่เขาลาเรคีสเดมาวะเนาะที่อเมริกันสุยาตาวงชิดูเนี่ยตัวส่งเงินยามเอลูจันทร์ย้อนเรื่องมาเออเราเป็นลูกมีเจ้าหน้าที่สุนีบีบาร์ที่การจันทร์
State Department Democracy Human Rights and Labor ก็ทางสิ่งที่ในจันทร์รุ่นด้วยไปบ้างเลยไอ้เรื่องว่าจะชอบหรือไม่เลยจันทร์รุ่นด้วยไปบ้างเลยตัวเรื่องคำว่าเราไม่มาในแง่ดูคนยิ่งเชนีเราเลือกที่จะเข้ามาพิจารณาในเชนีแต่เรื่องของเราจันทร์รุ่นยิ่งวิ่งสูงขึ้นไปได้ใช่ไหมเราถูกอเมริกันมากแม้ว่ายินเป็นแบบลูกสาวแม่ยาเรื่องเลยจันทร์รุ่นสูงขึ้นไปบ้างเลยโอเคสรุปที่ไม่มาในงานมาฮัลโหลกูเชื่อมาในงานเจนนารีชินีดีเลยสรุป
กูว่าจีโร่ฮัลโหลนั่งยังเจนนามยากุญย์สาวชาวญี่ปุ่นวะเนาะดีเอเอบีบีบีอันนี้วิโรทุบยานาไรจันทร์ดีจิ้มไปบ้างเอเนดีสุยาเลตเทมาดีนั่งยังเจนนาอู้เปล่าที่ชินีติลุเลยเนาะจันทร์ทองชาบิดากาดีเซนเนียวอ่ะผู้ยินเสียงนี่ละก็ยังเนียวเราเชื่อบ้างเลยสุรอดีโลดิโมกราซีโอพอสาวเมสุเรชินีมิวบอลีฮัลโหล
ที่สุยาอุปยันจีนเลยที่สุยามาบ่าวเนี่ยลู่เร่ลู่ต่อมาบ่าวเนี่ยลู่เร่เดี๋ยวมาแต่เชนว่านั่งยังเจนนาพิเคราะห์ดูเลยสิเลยที่ลู่ลู่เร่ฮัลโหลสิมันขังไว้โอชนี่เลยกาลามอยู่มานั่งยังเจนนาสุราสิเตียนละกันเนาะแต่เกิดว่าดิโมกราซีแล้วจะเสียมันมาอยู่ยาวเดือนสุดเนาะนั่งยังเจนนาสุราสิ่งมีเชื่อเราบ่าวคุณนั่งยังเจนนาสิ่งนี้เลยสุราก็ ดิโมคราซีแล้วจะเสียมันมาอยู่ยาวเดือนสุดเนาะเราเปลี่ยนเลยว่าเลยแต่ส่งเรียกจันทร์เราลบเป็นคนดีเราลุยอะไรสิไหนเนี่ยแต่ไม่เราลุไม่อะไรเลยไม่ให้สิเนี่ยว่าเลยทุกที่พี่น้องถ้าท้องเชื่อพอดีบ่นเชื่อกันอุบลีก็เสียมันเนี่ยดิโมคราซีแล้วจะบอกว่าท้อปวดเลยดีก็เอาเช่ห้าดับเช่นนี้สิว่าเลยนั่งยังเจนท้าสุรกิสมาเลยจันทร์เราก็เชื่อตัวกูเองจันทร์เราเปลี่ยนลุไม่เอาว่านั่งยังเจนท้าพิเศษเลยดีก็เจ้าหนี้กูเชื่อไหนมานั่งยัง တွေအများအမျိုးမွေးထုတ်ပေးနေတယ်လို့ကျွန်တော်ပြောလို့ရတယ်အဲ့ဒါမှမတရားသဖြင့်ဖန်ဆီးတာတွေနှိမ့်ဆက်ညှိမှန်းတာတွေဥပဒေမှာတပ်ဖြတ်တာတွေကျွန်တော်ပြောတဲ့ဒီ rape ကိစ္စတွေဒီလိုကိစ္စတွေကလည်းအများကြီးဒီလိုစစ်ဖြစ်နေတဲ့ဒေသတွေမှာဖြစ်တယ်မတိမငြိမ်ဖြစ်နေတဲ့ဒေသတွေမှာဒီလိုကိစ္စတွေအများအောင်များဖြစ်နေပါတယ်ဆိုတော့ဒီကိစ္စတွေကိုမရှင်းနိုင်ဘူးဆိုရင်ကျွန်တော်တို့နိုင်ငံရေးကျင်းသားပြဿနာဖြေလည်မှာမဟုတ်ဘူးမနေ့တနေ့ကပဲဒီက ချင်းကျောင်းသားလေးတယောက်ပေါ့အသက်တော်မပြည့်သေးဘူး14နှစ်လောက်ပဲရှိသေးတယ်ထောင်ထဲနှစ်နှစ်ချခံလိုက်ရတယ်အဲ့လိုပဲကချင်းသင်းဟုတ်စရာတွေကထောင်ထဲနှစ်နှစ်ချခံလိုက်ရတာရှိတယ်ဆိုတော့အခါကျတော့တိုင်းရင်းသားတွေကိုဒီလိုမတရားသင်းဆက်သွယ်မှုနဲ့ဖမ်းနေတယ်ဆိုလို့ရှိရင်အမျိုးသက်ပြန်လည်သိမြင်ရတော့လေအများကြီးနှောက်ယှက်ဖြစ်စေမယ်အမျိုးသက်ပြန်လည်သိမြင်ရဆိုတော့ယုံကြည်မှုနဲ့သက်ဆိုင်ပါတယ်ဆိုတော့ဒီအဲ့အတွက်တကယ်တမ်းဖမ်းနေတာကလည်းကြည့်လိုက်တယ်ဆိုလို့ရှိရင်ဒီတက်မတော်ဘက်ကဖမ်းနေတာတွေလည်းရှိတယ်အဲ့လိုပဲအခုခေတ်မှာပိုဆိုးလာတာကရောသူရသားတွေကိုဖမ်းတာတက်မလို့တခုလည်းမဟုတ်ဘဲနဲ့တိုင်းရင်းသားလက်နက်ကန်တက်တရားလည်းဖမ်းလာတာရှိပါတယ်ဆိုတော့ဒါကကျွန်တော်တို့နိုင်ငံအတွက်စိုးရိမ်စရာကောင်းတယ
်အဲ့တော့ဒီနေရာမှာပေါ့နော
်
ဒီ NLD အစိုးရကိုယ်တိုင်ကနိုင်ငံရေးအကျဉ်းသားဖြစ်ပါစေတော့ဆိုပြီးတော့ဒီလိုလုံနေတာမျိုးလားဒါမှမဟုတ်ရင်ဒီဖွဲ့စည်းပုံအရာမို့လို့ဟုတ်လားဟိုတက်မတော်ဒါမှမဟုတ်ရင်လူညိုရေးတက်ဖွဲ့တွေကဆောင်ရွက်နေတာမို့လို့ဟာလားဒီနိုင်ငံရေးအကျဉ်းသားတွေကဖြစ်လာတာလား
အခုကတော့တနေ့လေးပို့ပြီးတော့ရောထွေးလာတာပြောနေတယ်ရှိပါတယ်ဥမာဒေါန်ဆန်းစုကြည်ကိုဝေဖန်လို့ဆိုပြီးတော့တရားဆွဲတယ်ဆိုပြီးတော့ကိစ္စတွေလည်းရှိလာတယ်တကယ်တမ်းကျတော့ဒီအမေရိကန်မှာဆိုလဲဒေါ်နယ်ထရန့်ကိုတမရကိုဝေဖန်နေတာပါပဲဆဲဆိုနေတာတွေလည်းရှိတာပါပဲဒါပေမဲ့အဲ့လိုမျိုးလှုပ်လို့အတွက်အမေရိကန်မှာတရားမှအဖမခံအောင်ဆိုတော့ဒါကအစိုးရတွေဘက်ကသဘောထားကြည့်ရမယ်အဲ့လိုပဲဒီတက်မတော်ခေါင်းဆောင်တွေဘက်ကလည်းဒီလိုမျိုးသူတို့ကိုဝေဖန်လို့သူတို့ကိုအိုမတရားသဖြင့်ပြောလို့ဆိုတော့ဖမ်းတယ်ဆိုတော့မျိုးကတော့အတော်လေးကိုမဖြစ်တဲ့ကိစ္စမျိုးတွေပါဒါတွေကသဘောထားကြီးကြီးနဲ့ရှောင်လို့ရတယ်မဖမ်းမဲ့ထားလို့လည်းရတယ်ဒါကပြုတ်မှုအသေးလေးတွေကိစ္စပါရာဇဝမှုတော့မဖြစ်တဲ့ကိစ္စမျိုးတွေပါဒီလိုမျိုးကိုရေးကြီးကွန်ရက်လုပ်နေတယ်ဆိုရင်တော့ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်ကတကယ်ကိုစိုးရိမ်စရာကောင်းပါတယ်နောက်တစ်ခုကတကယ်တမ်းအမုန်းတရားကိုပြောနေတဲ့အမုန်းတရားအတွက်လှုံ့ဆော်နေတဲ့သူတွေကြတော့တကယ်ဖမ်းဆီးထိန်းသိမ်းနေတာရှိတယ်ဒါတွေကိုမဖမ်းမဲ့တဲ့ဒီတိုင်းပဲလွတ်တော်ပြတဲ့မျိုးတွေရှိတယ်။ဒါကတိုင်းပြည်ရဲ့ဒီတည်ငြိမ်မှုကိုအများကြီးနှောက်ယှက်ဖြစ်စေပါတယ
်။ဒီနေရာမှာပေါ့လေနိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်နဲ့ပတ်သက်ပြီးတော့ဒီအစိုးရဘိုင်းနဲ့ပတ်သက်တဲ့တာဝန်ရှိသူတွေကဟာလာဟိုတားမြစ်ပယ်ချတာမျိုးတွေကျွန်တော်ကြားရတယ
်။ဟုတ်ကဲ့။ဒီကိစ္စကတော့အထူးသဖြင့်ကျွန်တော်တို့လည်းတော်တော်စိတ်မကောင်းဖြစ်မိပါတယ်။အာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်တွေရဲ့ဒီထိပ်သီးအစည်းအဝေးပေါ်မှာနိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စကိုလုံးဝထည့်သွင်းမဆွေးနွေးတာတွေဆွေးနွေးဖို့အစီအစဉ်မရှိတာတွေကဟိုကျွန်တော်တို့တော်တော်လေးကိုစိတ်မကောင်းဖြစ်မိတယ်အလားတူပဲတခြားဒီမိုကရက်တစ်ဒီမိုကရေစီအင်အားစုတွေတခြားနိုင်ငံရေးပါတီတွေကလည်းနိုင်ငံရေးအကျဉ်းသားအတိတ်ပဲဖွင့်ဆိုချက်ပေါ်လာအောင်စူးစမ်းနေတာကိုကျွန်တော်မတွေ့ရဘူးဥပမာ SNL ပဲဖြစ်ဖြစ်လူ့ဘုံသစ်ဒီမိုကရက်တစ်ပါတီပဲဖြစ်ဖြစ်အခြားဒီလိုနိုင်ငံရေးပါတီတွေကပေါင်းပြီးတော့အတူတူကတွဲလို့မယ်ဆိုလို့ရှိရင်တော့ဒီအတိတ်ပဲဖွင့်ဆိုချက်ကပို့ပြီးတော့အလားလာကောင်းတဲ့အနေထားမှာရှိနိုင်ပါတယ
်ဟုတ်ကဲ့ဆိုတော့ကူဘူဂျီရောကနိုင်ငံရေးအကျဉ်းသားအကူအညီစောင့်ရှောက်မှုအပြင်ပေါ့လေဒီလူအခွင့်အရေးနဲ့ပတ်သက်လို့ပါဟာလာလှုပ်ဆောင်ခဲ့ကြတာဆိုတော့ဟိုလူအခွင့်အရေးအခြေအနေတွေကတစ်နှစ်တည်းတစ်နှစ်ပေါ့ဘယ်လောက်ထိတိုးတက်လာတာမျိုးရှိပါလဲဒါမှမဟုတ်ရင်နောက်ပြန်ဆုတ်သွားနေလို့
လူအခွင့်အရေးကိုပြောရင်တော့ကျွန်တော်နှစ်ခုပြောလို့ရပါတယ်ဒါက promotion ပေါ့လူအခွင့်အရေးတိုးတက်ရေးတိုးမြှင့်ဖော်ဆောင်ရေးတွေဘာတွေလုပ်နေသလဲလူအခွင့်အရေးကာကွယ်ရေးတွေဘာတွေလုပ်နေသလဲပေါ့အခုဒီနောက်ပိုင်းမှာတော့ဒီလူအခွင့်အရေး promotion ပေါ့တိုးမြှင့်ရေးနဲ့ပတ်သက်ပြီးတော့အတော်လေးလှုပ်လို့ရတာမျိုးတွေရှိတယ်။ဆိုတော့ဒါပေမဲ့ကာကွယ်ရေးပိုင်းမှာတော့တော်တော်များများကိုမလုပ်နိုင်တာမျိုးတွေရှိတယ်။ဒါပေမဲ့တချို့ဒီရက်ဖက်အဖွဲ့အစည်းတွေအားကောင်းလာမှုတွေလည်းအခုကျွန်တော်တွေ့ရတယ်။တချို့နေရာမှာရက်ဖက်အဖွဲ့အစည်းတွေစူးစမ်းမှုတွေကြောင့်ဒီရွာသားတွေကိုတတ်တဲ့ဒီတက်မတော်သားတွေပြန်ပြီးအရေးယူခံရတာတွေတချို့ရဲတွေပြန်ပြီးအရေးယူခံရတဲ့ကိစ္စမျိုးတွေရှိလာတာမျိုးတွေတွေ့ရပါတယ်။ဒါကရက်ဖက်အဖွဲ့အစည်းတွေရဲ့တကယ်အဆုံးစားစားနဲ့လှုပ်ဆောင်မှုတွေကြောင့်ဒီလိုမျိုးတွေလုပ်နိုင်တာရှိတယ်။ဒါပေမဲ့လူ့ခွင့်ရေးကာကွယ်မြင့်တင်မှုအထူးသဖြင့်ကာကွယ်တဲ့အပိုင်းမှာတော့အများကြီးကျွန်တော်တို့မလုပ်နိုင်ပါဘူး။တရားဥပဒေတော့ကျွန်တော်တို့အများကြီးဆက်ပြီးတော့စူးစမ်းပြီးလုပ်ကင်သွားအောင်မှာဖြစ်ပါတယ်။ဒါကတရားဥပဒေစိုးမိုးရေးနဲ့အများကြီးသက်ဆိုင်ပါတယ်။ပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်အောင်မှာပါ
။ဟုတ်ကဲ့။ဟိုကျွန်တော်နားလေတာကကိုဘူကြီးရဲ့ AABBB ဆိုလို့ရှိရင်ဟာလားနိုင်ငံရေးအကျဉ်းသားတွေအတွက်ကူညီစောင့်ရှောက်ပေးတယ်ဒါအပြင်ကိုအခုလို့ပွင့်လင်းလာတဲ့ဟာလား NLD ရတားအစိုးရလက်ထက်မှာမြန်မာပြည်တွင်းမှာပေါ့ AAPP ကဘယ်လိုအစီအစဉ်တွေဘယ်လိုဟာတွေကိုလှုပ်ဆောင်နေတာရှိပါလဲ
ကျွန်တော်တို့အခုဆိုရင်ဒီအစိုးရအထက်တန်းကျောင်းတွေပေါ့အဲ့ဒီအထက်တန်းကျောင်းတွေမှာလူ့ကိုယ်ရေးပညာပေးဆွေးနွေးပွဲတွေကျွန်တော်တို့လုပ်နေတာရှိပါတယ်ကျွန်တော်တို့ရှမ်းပြည်နယ်ဘက်မှာကျွန်တော်တို့လုပ်ပါတယ်ရှမ်းပြည်နယ်ဘက်ကအထက်ကကျောင်းချောင်းမှာလုပ်တယ်ပြီးခဲ့တဲ့ဇူလိုင်နဲ့ဩဂတ်နဲ့စက်တင်ဘာနှစ်လအတွင်းမှာဆိုရင်ပဲခူးတိုင်းတွေကကျောင်းပေါင်း83ကျောင်းပေါ့ကျွန်တော်တို့လုပ်ခဲ့တာရှိပါတယ်နောက်ပိုင်းမှာကျွန်တော်တို့ဒီပဲခူးတိုင်းထဲမှာပဲရက်ွက်အုပ်ချုပ်ရေးမှုတွေကိုကျွန်တော်တို့တရက်တာလူ့ခွင့်ရေးတည်နှံပေးဖို့ကျွန်တော်တို့ပဲခူးတိုင်းအစိုးရအဖွဲ့နဲ့ညှိနှိုင်းပြီးတော့လှုပ်ဆောင်နေတာရှိပါတယ်။ဒါကလူ့ခွင့်ရေးမြင့်တင်ရေးဘိုင်းပေါ့နော်။ဆိုတော့ဒီမြင့်တင်ရေးဘိုင်းကိုလောက်ရတဲ့အဓိကအကြောင်းကလည်းဒီလူ့ခွင့်ရေးဆိုတာကိုသိမှ
ပြီးလို့ရှိရင်ကိုယ့်ရဲ့အခွင့်အရေးကိုလည်းသိဖို့လိုတယ်ကိုယ့်ရဲ့တာဝန်ကိုလည်းသိဖို့လိုတယ်အဲ့လိုမျိုးအခွင့်အရေးနဲ့တာဝန်ကိုသိမှလူ့ကိုယ်ရဲ့ကာကွယ်ရေးကပို့ပြီးတော့အားကောင်းလာမှာပါဒါကြောင့်မို့ကျွန်တော်တို့ဒီလိုလူ့အခွင့်အရေးစွန့်နေပွဲလေးတွေကိုနိုင်ငံအနှံ့မှာကျွန်တော်ကြည်ကြည်ပြပြလောက်ဆောင်နေတာရှိပါတယ်ဒီအစိုးရအခုလက်ရှိအစိုးရလက်ထက်မှာဒီလွတ်လပ်စွာထုတ
ရောက်သေးပါဘူးမရောက်သေးတဲ့အပြင်ကိုလည်းနည်းနည်းဆိုးရင်စရအနေထားတွေတော့ကျွန်တော်တို့ပို့တွေ့လာရလို့ခံစားပါတယ်။ဥပမာဘာဖြစ်လို့လဲဆိုတော့ရန်ကုန်တိုင်း၁၇မြို့နယ်အတွင်းမှာလုံးလက်စွာစံတော်ဖို့ထုတ်ကိုမရှိဆိုတော့မျိုးကိုနယ်လုံးဝင်ကြီးကနေပြောလာတယ်ဆိုတော့အကကြတော့ဒါကဒီကျွန်တော်တို့ဒီမိုကရေစီကိုနောက်ပြန်သွားနေပြီလားကျွန်တော်လွတ်လပ်ခွင့်တွေကိုတဖြည်းဖြည်းနဲ့ပြန်ရုပ်သိမ်းနေပြီလားပေါ့ဒီလိုမျိုးကျွန်တော်တို့မေးခွန်းထုတ်စရာတွေရှိပါတယ်။ဒါကနောက်တစ်ခုကလည်းဒါကလုံခြုံရေးပိုင်းနဲ့ပို့ပြီးတော့သက်ဆိုင်တယ်အစိုးရကတရားကိုတကယ်ထုတ်တာလားဒါမှမဟုတ်လုံခြုံရေးဘက်ကနေပြီးတော့ထုတ်တာကိုအစိုးရကမတားဆီးနိုင်တာလားဒါကိုတော့ကျွန်တော်ရှင်းလင်းလင်းမသိရသေးပါဘူးဒါပေမဲ့တရားတော်မြန်မာနိုင်ငံမှာလူလက်ခွင့်တွေကိုတော့တဖြည်းဖြည်းပြန်ရုပ်သိမ်းလာနေတယ်လို့ကျွန်တော်တို့စိတ်ထဲမှာခံစားရပါတယ
်ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကပေါ့နော်ဒီနိုင်ငံအကျဉ်းသားတွေဆိုတာနိုင်ငံအပြောင်းလဲအတွက်ကိုယ်နိုင်ငံတိုးတက်ဖို့အတွက်ဆိုပြီးတော့ဘာပြောဘဝတွေကိုစည်းပြီးတော့လှုပ်ခဲကြတာတွေရှိပါတယ်အဲ့တော့ဒီနိုင်ငံရေးအကျဉ်းသားတွေအနေနဲ့ပေါ့အပြင်မှာအခုရောက်နေတဲ့လူတွေအနေနဲ့ကဟိုနိုင်ငံရေးစီးကြောင်းထဲမှာဘယ်လောက်ထိဟိုပါဝင်နိုင်ခွင့်တွေရှိနေပြီလဲခင်ဗျအ
ခုတချို့တွေကြတော့လည်းရှိပါတယ်ဒါကြောင့်မလို့လေဒီဟိုဝန်ကြီးချုပ်ဖြစ်တဲ့သူတွေအစိုးရဘက်မှာတာဝန်ထမ်းဆောင်တဲ့သူတွေလွှတ်တော်ထဲမှာတာဝန်ထမ်းဆောင်တဲ့သူတွေဒီလိုမျိုးလည်းဖြစ်တဲ့လူတွေဖြစ်ကြပါတယ်အဲ့လိုပဲတချို့ NGO တွေမှာဟိုသတင်းစာradio ဒီလို channel လို journalist လောကရဲ့မှာလည်းဒီလိုနိုင်ငံရေးအကျဉ်းသားဟောင်းနေအများကြီးရှိနေတာလည်းရှိပါတယ်။တပြိုင်နက်တည်းမှာပဲပင်ကိုကဒီပညာရေးချင်းအားနေတဲ့တကယ်ကိုညှင်းမနှိမ့်ဆက်တော်တော်လေးကိုခံရပြီးတော့အလုပ်ကိုမလုပ်နိုင်တဲ့ဆိုအလုပ်ရနိုင်မှုအခွင့်အလမ်းနေပေါ်တဲ့နိုင်ငံရေးအကျဉ်းသားတွေလည်းအများကြီးရှိနေပါတယ်။ဆိုတော့ကျွန်တော်တို့ကဒီလိုလူမျိုးတွေကိုတော့တစုံတရာပြန်ပြီးတော့နိုင်ငံတော်အနေနဲ့ပံ့ပိုးပေးတာမျိုးတွေ၊ကူညီပေးတာမျိုးတွေတော့လှုပ်ဆောင်တဲ့လို့ထင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့တစ်ဖက်ကလည်းreparation ပေါ့ပြန်လဲကုစားရေးဥပဒေပေါ်ပေါက်လာဖို့လဲကျွန်တော်တို့စူးစမ်းနေတာတွေရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်လာရင်ကိုဘကြီးတို့ AB အနေနဲ့ကအစိုးရတာဝန်ရှိသူတွေနဲ့ဓာတ်ရိုက်ဟလာညှိနှိုင်းတာမျိုးအကြံပြုတာမျိုးရောဘလို့အခွင့်အရေးတွေရှိပါလဲ
အရင်ဥသိမ်းစိန်လက်ထက်တုန်းကတော့လက်ကျန်နိုင်ငံရေးအကျဉ်းသားစီစီကော်မတီဆိုပြီးတော့ဖွဲ့ထားတယ်အဲ့ဒီမှာလဲ AB ပြအဖွဲ့ဝင်ဖြစ်တဲ့အတော့အစိုးရနဲ့ဓာတ်ရိုက်ကျွန်တော်တို့စကားပြောလို့ရတဲ့အခွင့်အရေးတွေရှိခဲ့ပါတယ်ဒါပေမဲ့2015ခုနှစ်မှာပဲဒီကုမ္ပဏီကိုဖျက်သိမ်းလိုက်တာရှိတယ်။အဲတော့ဒီအစိုးရအာဏာလွှဲပြီးတဲ့အခါမှာတော့လုံးဝကြီးဖျက်သိမ်းလိုက်တာမျိုးတွေရှိတယ်။အဲဒီအချိန်ကနေစပြီးတော့အခုအချိန်ကြီးတော့အစိုးရနဲ့တရားဝင်လမ်းကြောင်းတရိပ်စကားပြောမဲ့လမ်းကြောင်းကတော့အခက်အခဲအများကြီးရှိနေပါသေးတယ
်။ဟုတ်ကဲ့။အဲတော့ကိုဘကြီးဒီ American ခီးစင်နဲ့ပတ်သက်ပြီးတော့ဒီဟလာဘာများဖြစ်ဆက်ပြောချင်တာရှိပါလား။အဲ
တော့ကျွန်တော်တို့အဓိကတော့ကိုပြည်တွင်းရေးပြဿနာကိုကျွန်တော်တို့ကသိချင်နိုင်နေနေဖြစ်ရှိမှုလို့ပါတယ်။နိုင်ငံတကာနဲ့အမြဲတမ်းရန်ဖြစ်နေလို့နိုင်ငံတကာပြောသမျှကိုလည်းအမြဲတမ်းငြင်းဆန်နေုံနဲ့ကျွန်တော်တို့ပြဿနာတွေကိုပြေလည်တော့မှာမဟုတ်ဘူး။ပဂရီပြဿနာရဲ့ပဂရီကိုကျွန်တော်တို့ပဂရီတိုင်းလက်ခံပြီးတော့ဘလို့ပြေလည်အောင်ဖြေရှင်းမလဲဆိုတဲ့ဟာကိုနည်းလမ်းနဲ့သိကြရှာဖို့လိုပါတယ်။အခုဆိုရင်အမေရိကန်ကဒီစစ်ကောင်းဆောင်မြန်မာနိုင်ငံစစ်ကောင်းဆောင်တွေကိုအရေးယူဖို့ဆိုတော့မျိုးပြင်ဆင်နေတာရှိတယ်။ဆိုတော့ကျွန်တော်အစိုးရနဲ့ကတခြားဒီလိုမျိုးစစ်ကောင်းဆောင်တွေကိုအရေးယူုံနဲ့ရန်တန်တော့မှာမဟုတ်ဘူး။တခြားဒီ investment လာမဲ့ကိစ္စတွေတခြားဒီတည်ငြိမ်မှုအခြေအနေတွေကင်းမဲ့လာတဲ့အခါမှာစီးပွားရေးကအရန်ကိုထိုးကျတော့မဲ့ကိစ္စတွေဒီလိုမျိုးကိုလည်းကျွန်တော်တို့အများကြီးတွေ့နေရတာရှိတယ်။ရှိတဲ့အခါကျတော့မြန်မာနိုင်ငံရဲ့အနာဂတ်တော့ကျွန်တော်တို့အတော်လေးစိုးရိမ်ပါတယ်။နောက်ကျွန်တော်တို့တိုင်းပြည်ကိုကာကွယ်ဖို့ဆိုလို့ရှိရင်လိုအပ်တာကကျွန်တော်တို့ရဲ့ညီညွတ်မှုရယ်ကျွန်တော်တို့ smart foreign policy လို့ခေါ်တယ်။အမှန်ကောင်းမွန်တဲ့တိကျတဲ့နိုင်ငံခြားရေး policy ဒီနှစ်ခုနဲ့ပဲကျွန်တော်တို့ကအချုပ်အခြာအာဏာကိုကာကွယ်နိုင်မှာဖြစ်ပါတယ်။လည်းနဲ့နဲ့ကာကွယ်ဖို့စဉ်းစားနေရင်တော့ကျွန်တော်တို့ကအချုပ်အခြာအာဏာတဖြည်းဖြည်းနဲ့လုံးဝပေါက်ပါတော့ပါလိမ့်မယ်။ဒါတို့တော့ကျွန်တော်တို့ကနိုင်ငံခေါင်းဆောင်တွေကိုအထက်မှရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကိုကျွန်တော်တို့သတိပေးကြပါတယ
်။ဟုတ်ကဲ့ကိုကြီးကျေးဇူးတင်ပါတ
ယ်။မြမဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ပြပေးလိုက်တာပါရှင်။ VOA မြန်မာပိုင်းစီစဉ်ကထုတ်လင်းခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လင်းပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ28ရက်တနင်္ဂနွေနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 30နဲ့အပြင်လိုင်းလမီတာ190ရိုးကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်ဆုံးထုတ်လွှင့်ပါမယ်။နှစ်ဖက်စလုံးအသေးချာပြန်သုံးသပ်ရမယ်မြောက်ဦးအရေးခင်းဆိုတဲ့ကောင်းစင်နဲ့ဒီသဘက်ဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကကိုညီတင်ဆက်ထားပါရရှင်။
ဒီကရဇန်နဝါရီ16နေ့ညကမြောက်ဦးမှာကျင်းပမဲ့233ကြိမ်မြောက်ရခိုင်အချုပ်ချာအာဏာကျဆင်းခြင်းအထိမ်းအမှတ်အခမ်းအနားကျင်းပခွင့်ခွင့်မပြုခဲ့တာကိုအကြောင်းပြုပြီးဆန္ဒပြဝဲနဲ့ရုံရင်းဆန်ခတ်မှုဖြစ်ပွားခဲ့ပါတယ်ဖြစ်စဉ်အတွင်းရဲတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်လူ9ယောက်သေဆုံးပြီးလူတချို့ဒဏ်ရာရခဲ့ပါတယ်နှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံကဆန္ဒပြဝဲတစ်ခုမှာလူအသေးအပြောက်အများဆုံးဖြစ်ရဖြစ်ခဲ့တာမို့အတော်လေးကိုစိတ်မချမ်းမြေ့စရာကောင်းပါတယ်အခုဒီလူသေဆုံးမှုနဲ့ပတ်သက်ပြီးအစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေလုပ်နေသလိုရခိုင်ပြည်နယ်လွှတ်တော်ဘက်ကလည်းစုံစမ်းစစ်ဆေးရေးကော်မတီတရဖွဲ့စည်းဆောင်ရွက်နေပါပြီ။ဒီပြဿနာရဲ့အရင်းအမြစ်ဟာဘာဖြစ်မလဲ။ပြည်ပခပြဿနာဘောင်းစုံနဲ့စူပွက်နေတဲ့ရခိုင်ပြည်နယ်မှာခုလိုပြဿနာမျိုးမဖြစ်အောင်ဘာတွေလုပ်သင့်တယ်လဲဆိုတာခုတစ်ပတ်လေ့လာဆွေးနွေးကြည့်ကြရအောင်ပါ
။ပြဿနာဖြစ်ရတဲ့အကြောင်းရင်းကတော့ထူးထူးခြားခြားမဟုတ်ပါဘူး။ကော်မတီတစ်ခုကနေဇန်နဝါရီလ16ရက်နေ့ညမြောက်ဦးမှာ233ကြိမ်မြောက်ရခိုင်အချုပ်ချာအာဏာကြဆုံးခြင်းအထိမ့်မဲ့အခမ်းအနားကျင်းပဖို့စီစဉ်ပါတယ်။အဲ့ဒီအခမ်းအနားမှာပြည်သူ့လွတ်တော်အမတ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့နှစ်ယောက်ဟောပြောဖို့စီစဉ်ထားတယ်လို့လည်းသိရပါတယ်။ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ဟာမြောက်ဦးမှာပွဲကျင်းပမယ့်ရက်မတိုင်ခင်ရသေတောင်မြို့နယ်မှာဟောပြောခဲ့ပြီးပါပြီ။အာဏာပိုင်တွေဘက်ကတော့ပွဲကျင်းပမယ့်နေရာဟာနန်းတော်ရာဂုံးမှာမို့ခွင့်ပြုချက်မပေးခဲ့ဘူးလို့ဆိုပါတယ်။ခွင့်ပြုချက်မပေးတဲ့ကိစ္စမှာပေါ်ပြမထားပေမဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့နှစ်ယောက်ရဲ့ရသေတောင်မျိုးနေကဟောပြောချက်နဲ့လဲတက်ဆိုင်မယ်လို့ခန့်မှန်းရပါတယ်။နောက်ပိုင်းအဲ့ဒီဟောပြောချက်ကြောင့်ပဲသူတို့နှစ်ယောက်ကိုဖမ်းဆီးတရားစွဲပြီးစစ်တွေအကျဉ်းထောင်ပို့လိုက်ပါတယ်။တက်ဆိုင်ရာရဲ့အဲ့ဒီလိုခွင့်ပြုချက်မပေးတာကိုပွဲကျင်းပတဲ့အဖွဲ့ကအနေနဲ့အရရက်ကနေလာတဲ့ရခိုင်ပြည်သူတွေကိုအသိပေးပါတယ်။အဲ့ဒီခါမှာပွဲကိုပိတ်ပင်ရကောင်းလားစာရေးဆရာဝေဟင်အောင်ကိုဖမ်းဆီးရကောင်းလားဆိုပြီးဒေါသထွက်ဆန္ဒပြပွဲဖြစ်ခဲ့တယ်လို့ဆိုပါရယ်။ဒါနဲ့ပတ်သက်ပြီးအာဏာပိုင်တွေဘက်ကတော့စူပူဆန္ဒပြသူတွေကိုရဲလုံထုံးလုံနီးအတိုင်းအစဉ်စဉ်ကင်တွယ်ဖြေရှင်းခဲ့တဲ့အကြောင်းဒါပေမဲ့အစိုးရရုံးဆိုင်ရာဝင်းတဲ့အထိဝင်ရောက်လာပြီးရဲတပ်ဖွဲ့ဝင်တွေစီကတနက်ကိုလုံထွေးလူရက်တဲ့အထိဖြစ်လာလို့ဖြစ်ခဲ့ရာကနေလူသေးဆုံးဒဏ်ရာရတာတွေဖြစ်ပေါ်ခဲ့ကြောင်းရှင်းလင်းချက်ထုတ်ခဲ့ပါရယ်။နောက်ဆုံးအခြေအနေကတော့အစိုးရဘက်ကဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်ကိုဖမ်းဆီးတရားစွဲထားတယ်လို့လူခဏယောက်တေဆုံးရမှုနဲ့ပတ်သက်ပြီးစုံစမ်းရေးအဖွဲ့ဖွဲ့ပြီးစုံစမ်းနေပါတယ်။အခြားတစ်ဖက်မှာလည်းရခိုင်ပြည်နယ်လွှတ်တော်ဘက်ကစုံစမ်းရေးအဖွဲ့တစ်ခုဖွဲ့ပြီးစုံစမ်းဖို့လုပ်နေပါပြီ
။ဒီပြဿနာနဲ့ပတ်သက်ပြီးသက်ဆိုင်ရာစုံစမ်းစစ်ဆေးမှုရလဒ်တွေတရားဝင်ထွက်ပေါ်လာတာမရှိသေးတော့လူသေဆုံးရတဲ့အထိဖြစ်ခဲ့တာနဲ့ပတ်သက်ပြီးဘသူမှန်းတယ်ဘသူမှားတယ်ယတိပြမပြောနိုင်သေးပါဘူး။ဒါပေမဲ့ဝေဖန်သုံးသပ်เสียဘယ်နှဘက်တော့ရှိနေပါလဲအဲ့ဒါတွေကတော့ရခိုင်ပြည်နယ်ကရခိုင်တိုင်းသားတချို့ရဲ့ပြစ်မှုပုံအဲ့ဒီလိုဘာကြောင့်ဖြစ်လာရသလဲဆိုတာနဲ့ ရဲတပ်ဖွဲ့ရဲ့ကင်တွေဆောင်ရွက်ပုံဘယ်နှဘက်ဖြစ်ပါလဲအခုမြောက်ဦးမှာဆန္ဒပြပွဲဖြစ်ရတာဟာတကယ်ဆိုစမ်းကြယ်တဲ့ကိစ္စမဟုတ်ပါဘူးသိမကြသေးခင်ကာလမြောက်ဦးမှာရောအခြားမြို့နယ်တွေမှာပါရခိုင်တိုင်းသားတို့ရဲ့ခုလိုအလားတူပြစ်မှုလှုပ်ရှားပုံတွေကိုတွေ့မြင်ခဲ့ကြရပြီးဖြစ်လို့ပါ
ပြီးခဲ့တဲ့2013ခုနှစ်ဒီဇင်ဘာလ18ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးမြို့ကမြို့မိမြို့ဖဒေသခံတွေလို့ဆိုတဲ့ကော်မတီတစ်ခုကနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေ NGO အဖွဲ့တွေလိုက်နာရမယ့်အချက်တွေဆိုပြီးကြေညာချက်တစ်ခုထုတ်ပါတယ်။အဲ့ဒီအချက်တွေကိုလိုက်နာဆောင်ရွက်ခြင်းမရှိရင်ဒီဇင်ဘာလ20ရက်နေ့နောက်ဆုံးထားပြီးမြို့နယ်တွေကထွက်သွားကြဖို့တောင်းဆိုပါတယ်တောင်းဆိုချက်မှာပါရာရီကိုအကျဉ်းချုပ်ရရင်အကူအညီပေးရေးအဖွဲ့တွေအနေနဲ့အဲ့ဒီကော်မတီရဲ့သတ်မှတ်ခွင့်ပြုချက်တွေအတိုင်းပဲအလုပ်လုပ်ကြဖို့ပါမဖြစ်နိုင်တဲ့အချက်တွေများတော့ NGO တွေကမလိုက်လျောနိုင်ကြပါဘူးဒီတောင်းဆိုချက်တွေကိုလက်မခံတဲ့ NGO တွေကိုဟိုတယ်တွေကနေလက်မခံဖို့ထပ်ပြီးအကြက်ကိုင်းတောင်းဆိုမရတော့စီတန်းလှည့်လဲဆန္ဒပြခဲ့တဲ့တာရကရှိခဲ့ဘူးပါတယ်ပြောရရင်အခုနှစ်ပိုင်းအတွင်းမြောက်ဦးမှာအကြက်ကင်လိုတဲ့ရန်လိုတဲ့လှုပ်ရှားမှုတချို့ရှိနေခဲ့ပြီးသားဖြစ်ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းအဲ့ဒီကာလကတန်တွဲမှာရခိုင်တိုင်းရင်းသားတွေနဲ့အစ္စလမ်ဘာသာဝင်ကမန်တိုင်းရင်းသားတွေသွေးထွက်တန်ယူပဋိပက္ခဖြစ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းတရုတ်ရေနံပိုင်လိုင်းတိဆောက်ရေးလုပ်ငန်းခွင်မှာတရုတ်နဲ့တိုင်းရင်းသားအလုပ်သမားတွေပဋိပက္ခဖြစ်ခဲ့ပြီးတိုင်းရင်းသားအလုပ်သမားတွေကအဆအုံတွေရေနံလှောင်ကန်တွေကိုမီးတင်ရှို့မှုဖြစ်ပွားခဲ့ပါသေးတယ်။ဒါအပြင်နိုင်ငံတကာအကူအညီပေးရေးအဖွဲ့ကအမျိုးသမီးတယောက်သာသနာအလံကိုဖြုတ်ချပြီးမဖွဲမရာပြုတယ်ဆိုတဲ့ကောလာဟလသတင်းထွက်ပေါ်လာပြီးတဲ့နောက်2014ခုနှစ်မတ်လ26ရက်နေ့28ရက်နေ့တွေမှာစစ်တွေကနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေရုံးဆိုင်ရာတဲခိုရာအထောက်ကူပစ္စည်းတူလောင်ရာနေအိမ်တွေရုံးခန်းတွေဂိုဒေါင်တွေဟာရခိုင်တိုင်းရင်းသားတချို့ရဲ့တိုက်ခိုက်ဖျက်ဆီးတာကိုခံရပါတယ်နိုင်ငံတကာအကူအညီပေးရေးအဖွဲ့ဝင်နိုင်ငံသားတွေနဲ့နိုင်ငံသားတွေကိုတော့သက်ဆိုင်ရာကဘေးလွတ်ရာရွှေ့ပြောင်းပြီးအကာအကွယ်ပေးကြရပါတယ်။တချို့ရန်ကုန်ကိုလေရင်နဲ့အတုတ်လိုက်ပြန်ပို့တာမျိုးလုပ်ကြရတဲ့အထိဖြစ်ခဲ့မှုပါတယ်။နောက်ပိုင်းရခိုင်ပြည်နယ်မြို့နယ်အချို့မှာရခိုင်တိုင်းဒေသတချို့ကပြည်ရင်းပြည်ပသတင်းမီဒီယာသမားတချို့ကိုအုပ်စုနဲ့ဝိုင်းဝန်းရန်ပြုဖို့ကြိုးစားတာ၊ဘာသာပေါင်းစုံညီညွတ်ရေးအဖွဲ့ရောက်လာခြင်း၊ဝိုင်းဝန်းဆန္ဒပြရန်မူတာစတာတွေလုပ်ခဲ့ကြပါသေးတယ်။သိမကြသေးခင်တုန်းကပဲစစ်တွေမှာဒုက္ခတဲ့စခန်းကနေစိတ်ကမ်းပဲရောက်လာတဲ့မွတ်စလင်တွေကိုအုပ်စုဖွဲ့ဝိုင်းဝန်းရိုက်နှက်ခဲ့ကြလို့တယောက်တည်းကျန်သူအလုံးအပြင်းထန်ဒဏ်ရာရဖြစ်ခဲ့ပါသေးတယ်။ဒါရီမကမြန်မာနိုင်ငံတက်ချီနီအသင်းရဲ့ကုန်တင်ရင်ကိုရန်ပြူတာစစ်တွေစိတ်ကမ်းကအကူအညီပေးရေးပစ္စည်းတွေတင်ထားတဲ့သင်းမောကိုရန်ပြူလို့ရဲတပ်ဖွဲ့ကတနက်ပစ်ဖောက်လူစုခွဲရတာတွေဖြစ်ခဲ့ပါသေးတယ်။ပြောရရင်လူစုလူဝေးနဲ့ပဋိပက္ခဖြစ်ရတဲ့ပြဿနာဟာရခိုင်ပြည်နယ်မှာမဆမ်းပါဘူ
းတကယ်တော့ရခိုင်ပြည်နယ်ကရခိုင်တိုင်းသားတွေကိုဥဆောင်နေတာရခိုင်နိုင်ငံရေးသမားတွေပါရခိုင်တိုင်းသားတချို့ရဲ့အဲ့လိုအပြစ်မှုမျိုးကိုမှားယွင်းတယ်လို့ပြောတဲ့ရခိုင်နိုင်ငံရေးသမားဆိုတာလဲမကြားမသိရပါဘူးဒါကြောင့်ရခိုင်တိုင်းသားတွေကိုဥဆောင်နေတဲ့ရခိုင်နိုင်ငံရေးသမားတွေအနေနဲ့ကိုယ့်ရခိုင်လူမျိုးတချို့ဘာကြောင့်ခုလိုအပြစ်မှုမျိုးထပ်တလဲလဲပြစ်မှုနေရသလဲအဖြေရှာသင့်ပါလေဒါဟာလမ်းလွဲနေသလားလမ်းမှန်လားနိုင်ငံရေးသမားတွေရဲ့ဥဆောင်မှုဘာတွေချွတ်ရင်းနေသလဲစသဖြင့်သုံးသပ်သင့်ပါတယ်အခြားတစ်ဖက်မှာတော့ရဲတပ်ဖွဲ့ဘက်ကလည်းခုလိုလူစုလူဝဲနဲ့ဆန္ဒပြမှုဖြစ်စေအကြမ်းဖက်မှုပါလာသည်ဖြစ်စေလူ9ယောက်သေဆုံးသည့်အထိပြစ်ခတ်မှုဖြစ်သင့်သလားဆိုတာအသေးချာပြန်ဆန်းစစ်ဖို့ပြုပြင်ဖို့လိုနေပြီဖြစ်ကြောင်းပ
ါသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးလိုက်တာပါရှင် VOA ကနေတင်းငွေနဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဗတ်စင်ကဏ္ဍဖြစ်တဲ့မြန်မာပြည်မပေးစာများကဏ္ဍပါမအီးတန်တာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင် VOE စီစဉ်ကိုနားဆင်ပြီးတော့အင်တာနက်အီးမေးလ်နဲ့စာရိတ်ကတဆင့်ရေးလာကြတဲ့တော်ရရှင်တွေရဲ့အစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးခြင်းပါတယ်နောက်ပိုင်းမှာတော့တော်ရရှင်တွေကိုနိုင်ငံတကာမှာထိတ်ဆုံးရောက်နေတဲ့နောက်တိုင်းတေးလေးတပုတ်နဲ့လည်းဖျော်ဖြေပေးမယ့်အပြင်မြန်မာတင်းချစ်တော်ရရှင်တွေအတွက်လည်းမြန်မာသချင်းလေးတပုတ်နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါတယ်အခုတော့အရင်ဦးဆုံး VOE စီစဉ်ကိုနားဆင်ပြီးရေးလာကြတဲ့တော်ရရှင်တွေရဲ့စာရိတ်ကိုဖော်ပြပေးသွားခြင်းပါတယ် Jack DD ဆိုတဲ့ Facebook ပေါ်ကတော်ရရှင်က Thanks for the wishesSame to you and your family. Happy New Year to you all. ဆိုရေးလာပါတယ်။သူက 2020အစီအစဉ်ကိုနားဆင်ပြီးတော့အခုလိုမျိုးမင်္ဂလာနှစ်သစ်ဖြစ်ပါစေဆိုရပြန်ပြီးတော့အင်္ဂလိပ်လိုဆုတောင်းပေးလာတာဖြစ်ပါတယ်။တင်မောင်ဆိုတဲ့သောရရှင်ကတော့ VOA Facebook ကနေပြီးတော့ message ပို့လာတာပါ။မင်္ဂလာပါ။ VOA ကျမ်းမာပျော်ရွှင်ပါစေတဲ့။ဟုတ်ကဲ့ပါ။ဦးတင်မောင်တယောက်လဲကျမ်းမာပျော်ရွှင်ပါစေလို့ VOA ကပြန်ပြီးတော့ဆုတောင်းပေးကြပါတယ်။လာမင်းကိုကိုဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOA ရေ။ထူးခြားတဲ့သတင်းတွေတင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒီထက်မကလည်း VOA သတင်းဌာနတိုးတက်အောင်မြင်ပါစေလို့ဆုတောင်းပေးလာပါတယ်။နောက်သောရရှင်တယောက် Messenger ကနေပြီးတော့စာရေးမေးလာတာမှာတော့သတင်းတွေကိုပို့ပေးလို့ရမလားသိစင်ပါတယ်။ဒီနေရာမှာပဲပို့ပေးရမလားဖြေကြားပေးစေချင်ပါတယ်။ဟုတ်ကဲ့ပါ။အခုလိုမျိုး Messenger အသုံးပြုတာအဆင်ပြေတယ်ဆိုရင်လည်းဒီ Messenger မှာကိုပို့ခြင်းတဲ့သတင်းကိုတခြားရေးပြီးတော့ပို့ပေးလို့ရပါတယ်နော်။အတန်ဖိုင်နဲ့လည်းဒီမှာပို့ပေးလို့ရပါတယ်လို့ပြောချင်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။VOA ကအစီအစဉ်တွေကိုနားထောင်ပြီးတော့ဖြစ်စေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ဖြစ်စေသောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိပါတယ်နော်အဲ့ဒီချိန်မှာသောရရှင်တယောက်ရေးလာတာကတော့ကြော်ဆိုတဲ့သောရရှင်မှာသူကတော့မြန်မာနိုင်ငံတိုင်းသားဒေသတွေမှာပြည်ပခါတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်ရှင
်မင်္ဂလာပါ VOA ကျွန်တော်တို့ကရခိုင်ပြည်နယ်မင်းပြားမြို့နယ်ပန်းမြောင်ကျေးရွာကပါကျွန်တော်တို့နိုင်ငံတိုင်းသားဒေသတွေမှာမြန်မာအစိုးရနဲ့တိုင်းသားတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားတိုင်းနှစ်ဖက်လက်အောက်ငယ်သားရဲဘော်တွေတေဆုံးရသည်ကိုအလွန်တရာမှစိတ်မကောင်းဖြစ်ရပါတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းအတိုင်းမဖြေရှင်းဘဲစစ်ပွဲနဲ့ဖြေရှင်းနေသည်ဖြင့်ဒီမီးဟာဘယ်တော့မှငြိမ့်မယ်မထင်ပါ
။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့စစ်ပွဲနဲ့ဖြေရှင်းနေရင်ဒီတိုင်းသားဒေသတွေမှာနှစ်ဖက်ဒုက္ခတွေရောက်ချရပါတယ်ဆိုပြီးဒီတော်ရရှင်ကြော်ကြော်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်။ဆိုရင်ဖို့ဆိုတဲ့သောရရှင်ကတော့ခတ်တူတူပဲရေးလာပါတယ်သူ့ရဲ့အမြင်ကိုမင်္ဂလာပါတဲ့စစ်ဖက်အရက်ဖက်အညီညွတ်တော့မှနိုင်ငံတော်တိုးတက်ပါမယ်ဆိုပြီးတော့သူ့ရဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းနဲ့ဥတီပြောလျှောက်လှမ်းနေတဲ့မြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးဖို့ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ထပ်သောရရှင်သူ့လိုပဲနောက်ထပ်သောရရှင်သူကတော့ကြော်ကြီးဆိုတဲ့သောရရှင်မှာ Facebook ပေါ်မှာရေးလာတာပါအစိုးရအပေါင်းတက်မတော်အပေါင်းတိုင်းရင်းသားလက်နက်ကိုင်များအားလုံးတို့ရဲ့နိုင်ငံငြိမ်းချမ်းရေးကျိုးငယ်လေးနဲ့အတူတကွလက်တွဲလွှင့်တက်နိုင်ကြပါစေလို့ဆုတောင်းပါတယ်တဲ့ကျော်ကြီးဆိုတဲ့သောရရှင်ကအစိုးရရဲ့တမတော်ရဲ့တိုင်းသားလက်နက်ကိုင်တွေအားလုံးပေါင်းစည်းရေးအတွက်ဆုတောင်းလာပါတယ်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းတိလေးတပုံးနဲ့ဖြောပြေးပေးကြပါတယ်နောက်ပိုင်းမှာတော့မြန်မာတချင်းလေးတပုံးနဲ့လည်းမေတ္တာတိလက်ဆောင်ပေးဦးမှာဖြစ်ပါတယ်အခု Billboard Hot 100တေးစင်းမှာအခုသတင်းပတ်အတွင်းနံပါတ်1ချိတ်တဲ့တချင်းလေးနဲ့ဖြောပြေးနေတာပါဒီဆိုတဲ့သူကကျူဘာနယ်ပွားအမေရိကန်နိုင်ငံသူကမီလာကဘယ်ယိုဖြစ်ပြီးတော့သူ့ရဲ့တချင်းကိုအမေရိကန်ရပ်ပါဆိုတော့ရန်သက်ကအားဖြည့်ပြီးတော့ဆိုပေးထားပါတယ်ဒီတချင်းကိုဒီဆိုတဲ့ကမီလာကဘယ်ယိုကအမျိုးသမီးလေး9ယောက်နဲ့ဖွဲ့ထားတဲ့ Fifth Harmony အဖွဲ့တွေကအဖွဲ့ဝင်တယောက်ဖြစ်ပါတယ်သူကဒီတချင်းကို2018ခုနှစ်မှာထုတ်တဲ့ Studio Date တဲ့ပြားထဲမှာထည့်ထားပြီးတော့အခုထုတ်လွှင့်ပေးမဲ့တချင်းတပုတ်သေးတသက်ကိုတော့2019ခုနှစ်ဩဂုတ်လ3ရက်နေ့မှာထုတ်ဝေလိုက်တာပါဒီတချင်းကချက်ချင်းဆိုလိုအောင်မြင်မှုတွေရခဲ့ပြီးတော့ Australia ပြင်သစ် Ireland Scotland နဲ့ Britain ပြီးတော့ Canada နဲ့ American ပြည်ထောင်စုတွေမှာ Number 1 နေရာတွေကိုရတာဖြစ်ပါတယ်တခြားနိုင်ငံတော်တော်များများမှာလည်းထိတ်ဆုံးနံပါတ်10အတွင်းကိုဝင်ပါတယ်ဒီတချင်းရဲ့ပြန်ကြော့တီဆိုတဲ့ chorus အပိုင်းဒီမှာ latin ဂီတတန်စင်တွေကိုကြားကြရမှာဖြစ်ပါတယ်ဒီတချင်းကို spain ဘာသာနဲ့ latin american ဂီတဆူချင်းမြင်ပေါ်မှာကဘယ်ယိုကတီဆိုဖျော်ပြခဲ့ပါတယ် MTV ဥရောပဂီတဆူချင်းမြင်ပေါ်မှာလည်းသူဖျော်ပြခဲ့သေးတာပါအခုသူ့ရဲ့တချင်းက billboard hot 100 ဆီမှာသတင်း9ပတ်စတိုင်နေရာယူထားနိုင်ခဲ့ပြီးတော့2018ခုနှစ် January ဒီလမှာပဲနံပါတ်1နေရာကိုရောက်တာဖြစ်ပါတယ်အခုလိုမျိုးနံပါတ်1နေရာကိုရောက်ဖို့တချင်းစားထွက်ခြင်းကစားပြီးတော့စုစုပေါင်းသတင်းပတ်23ပတ်ကြာသွားခဲ့လို့အဲ့လိုမျိုးသတင်းပတ်အကြာကြီးနေတော့မှထိရောက်တဲ့အမျိုးသမီးအစိုးရရဲ့တချင်းထဲမှာသူ့ရှေ့မှာတယောက်ပဲရှိပါတယ်။ဒါ့အပြင်နောက်တစ်ခုထူးခြားတာကတေးထက်ပြားရောတပုတ်သေးထွက်တဲ့တချင်းရောနှစ်ခုစလုံးတစ်ပြိုင်တည်းထဲအမေရိကန်ပြည်ထောင်စုအကောင်ဆုံးတင်းနံပါတ်စီမှာနံပါတ်1နေရာကိုရောက်တာကသူနဲ့ပါဆိုတော့မှအမျိုးသမီးအစိုးရ3ယောက်ပဲရှိသေးတာပါ Beyonce က2003ခုနှစ်မှာတခါနောက်ပြီးတော့သူ့အရင် Britney Spears ကတော့အရင်ဦးဆုံး1999ခုနှစ်မှာတခါအဲ့လိုပဲတေးထက်ပြားရောတေးတချင်းရောတစ်ပြိုင်တည်းထဲအကောင်ဆုံးနေရာတွေကိုချိတ်ခဲကြပါတယ်ဒီတော့အခုလောလောဆယ်နံပါတ်1ကိုရောက်နေတဲ့ကမီယာကဘယ်ယိုတည်ဆူထားတဲ့ Havana ဆိုတဲ့တခြင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော် Havana na na Have my heart is in Havana na na He took me back to East Atlanta na 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 Oh my heart is in Havana There's something about his manners Havana na na He didn't walk up with that how you doin' When he came in the He said
graduated fresh on campus. Fresh out East Atlanta with no mountains. Damn, fresh out East Atlanta. I bump up like a traffic jam. Man, I was quick to pay that girl like Uncle Sam. He go, hey, take it on me. Hey, try the craving on me. Get the beating on me. On me. She waited on me. Damn, try the caking on me. Got the bacon on me. This is history and I'm making on me. On me. Point blank, close range, that thing. If it goes a million, that's me. Me. I was getting moolah, baby.
Cause I know not. Hey. Half of my heart.
Billboard Hot 100 Hot ဖြစ်ဆုံးတေးတရားစီမံနံပါတ်1ကိုချိန်နေတဲ့ကမီယာကဘဲကိုတည်ဆွထားတဲ့ဟာဗာနာဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင်။မြန်မာတေးချစ်တော်ရာရှင်တွေကိုနောက်ပိုင်းမှာမြန်မာတခြင်းလေးတစ်ပုဒ်နဲ့မြစ်တာတေးလက်ဆောင်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။အခုတော့တော်ရာရှင်တွေရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားခြင်းပါတယ်ရှင်။မြေကြီးနားကတော်ရာရှင်တယောက်သူတို့မြို့နယ်မှာကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုရေးလာပါတယ်
။ VOA ဒီတမကအောင်မြင်နိုင်ပါစေလို့ဆုမွန်တောင်းလိုက်ပါတယ်။ကျွန်တော်ကမြေကြီးနားမြို့နယ်ကပါမြကြီးနားမှာလည်းမကြာခဏဆိုသလိုလူရဲမှုခိုးမှုဓမြတိုက်မှုတွေရှိနေတတ်ပါတယ်။လုံလုံရေးအင်အားနဲ့ပြည်သူတွေပူးပေါင်းမှုတွေလိုအပ်တယ်လို့အကြံပေးပါရစေ
။ကချင်ပြည်နယ်ကပဲနောက်ထပ်တော်ရရှင်တယောက်ရဲ့စာကတော့ဗမော KI မှာကြုံတွေ့နေရတဲ့မူရစီပြဿနာဆိုပြီးအခုလိုရေးလာပါတယ်ရှင်
။မင်္ဂလာပါ VOE ဝိုင်းတော်သားတွေခရစ်စမတ်မှာကိုစိတ်နှစ်ဖြာအေးချမ်းကြပါစေ။ဘသူဘာပြောပြောကျွန်တော်ကတော့ VOE ကိုထောက်ခံအားပေးလျက်ပါ။ကချင်ပြည်နယ်ဗမော KI နဲ့မန်စီမြို့နယ်ဒေသတွေမှာမူရစီဝါတွေပေါ်များလာကြောင်းခိုးမှုလူရမှုဆေးကြောင်ပြီးတော့ဓာတ်ခုံမှုအိမ်မီးရှို့မှုလူခင်ရီချိုးဖောက်ခံမှုလူမှုဝန်ကျင်မှာယာမစီးပြားတွေကြောင့်အတော်လေးကိုပျက်စီးနေကြပါတယ်။မြို့ရစီများတာစီပိတ်ပင်ဖန်စီပေးဖို့အထက်လူကြီးတွေသိစေဖို့ VOE ကနေတဆင့်ကြော်ညာပေးဖို့တင်ပြပါပါတယ်ခင်ဗျာ
။မြို့ရစီကြောင်ချဖြန်ကားမှုကိုတာဝန်ရှိသူတွေသိရှိပြီးတော့ကင်တွေဖြည့်ရှင်းပေးပါဆိုပြီး VOE ကတဆင့်တီတော်ရရှင်ပန်ကြားလာတာဖြစ်ပါတယ်။တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်။ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ခုတော့ခုနကပြောခဲ့တဲ့ပြည်မှာမြန်မာတေးလေးတစ်ပုဒ်နဲ့မြစ်တာတေးလက်ဆောင်ပေးချင်ပါတယ်နော်အခုတလောလူပြောများနေလို့နားထောင်ဖြစ်တဲ့ဆဲလဲလိုက်တန်းဆိုတဲ့တခြင်းလေးပါမွေရင်ဆိုရှင်ခမောင်တို့ရဲ့ဆဲလဲလိုက်တန်းတခြင်းကိုဖြူဖြူကြော်သိမ်းပြန်တီးဆိုထားပြီးတော့ဒီတခြင်းတလောကမှာထွက်လာတာပါတခြင်းထွက်ထဲကဝေဖန်တဲ့နေရောထောက်ခံတဲ့နေရောကြားနေရပြီးတော့ဒီတခြင်းနဲ့ပတ်သက်လို့တော်တော်စူးစူးညံ့ညံ့ဖြစ်လာလို့မီဒီယာတွေမှာလည်းသူ့ကိုမေးမြန်းထားတာတွေကြားရပါတယ်ဖြူကျော်သိန်းကတော့သတင်းမီဒီယာတခုနဲ့ပြောတဲ့အခါမှာပုံစံသစ်နဲ့ပြန်လဲဆန့်သစ်တည်ဆုံမှုကိုအားပေးခြင်းနဲ့လူငယ်ပြည်သက်အတွက်သူတည်ဆုံပေးထားတာဖြစ်ပါတယ်။သူအဲ့လိုမျိုးသချင်းဟောင်းကိုကိုပိုင်ဟန်သစ်နဲ့တည်ဆုံမှုကြောင့်တော့အရင်ရှိထားပေးတာမူလသချင်းပျောက်ပြက်သွားမှာမဟုတ်ပါဘူး။မူလသချင်းမူလပုံစံအတိုင်းကြိုက်တဲ့သူတွေလည်းမူလသချင်းကိုသွားပြီးတော့နားထောင်နေနိုင်တာပဲလို့သူကပြောပါတယ်။ဖြူကျော်သိန်းဒီသချင်းတည်ဆုံမှုနဲ့ပတ်သက်ပြီးတော့ပဲပေါ်ပြလာသတင်းစာနယ်နဲ့မေးမြန်းထားတဲ့ဗီဒီယိုအတိုလေး Facebook ပေါ်မှာကြည့်လိုက်ရပါတယ်။သူကအဲ့ဒီမှာလဲအမှုပညာရှင်မှန်ရင်တော့အမှုပညာရှင်ရဲ့ဖန်တီးတင်ပြချက်ကိုလက်ဆုပ်လက်ခံတိုင်းတာပြလို့မရဘူးဆိုတာအမှန်ပါ။လူဆိုတာတယောက်နဲ့တယောက်အကြိုက်တူကြတာမဟုတ်ပါဘူး။သူ့အကြိုက်ကိုယ့်အကြိုက်ကွာမှာပါ။အကြိုက်ချင်းမတူကြတဲ့အခါတွေမှာလဲတဦးနဲ့တဦးချိထားတဲ့အမြင်တွေကိုယဉ်ကျေးမှုလက်ခံထားပြီးတော့ဖော်ပြတာကောင်းပါတယ်လို့ပေါ်ပြလာဂျာနယ်ကအင်တာဗျူးမှာဖြူဖြူကျော်သိန်းပြောသွားခဲ့ပါတယ်။ကျမရဲ့ကိုပိုင်ခံစားချက်နဲ့ပြောရမယ်ဆိုရင်တော့ဥက္ကမောင်တိုးရဲ့ဆဲလဲလိုက်တဲ့တခြင်းကိုလည်းကြိုက်တယ်လို့အခုဖြူဖြူကြော်သိန်းသူ့ရဲ့ဟန်နဲ့ကိုပိုင်ဟန်နဲ့ပြန်ပြီးတည်ဆိုတော့လဲရာသတဲ့တမျိုးပေးတဲ့တခြင်းဆိုပြီးတော့အတိမတ်ပြပြီးတော့နားထောင်ဖြစ်ပါတယ်ပြည့်တဲ့အနေနဲ့လည်းဒီတခြင်းကိုသဘောကျနှစ်ချိုက်သလားဒါမှမဟုတ်ခင်မောင်တိုးမူရင်းတည်ဆိုထားတဲ့တခြင်းကိုပဲကြိုက်နှစ်သက်သလားကိုပေါကပဲဆုံးဖြတ်ကြည့်ကြပါတော့နော်ဆဲလဲလိုက်တဲ့ဆိုတဲ့တခြင်းဖြူဖြူကြော်သိန်းအတွင်သင်းနဲ့ပြန်ပြီးတော့တည်ဆိုထားတာကိုနားဆင်ခံစားကြပါဦးရှင် ဆန်တဲ့သီဆိုထားတဲ့ဆဲလဲလိုက်တန်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာမှာတိုက်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုကျမတို့ရဲ့ VOA Internet စာမျက်နှာပေါ်မှာလည်းနားဆင်နိုင်အောင်စီစဉ်ပေးထားပါတယ်ကျမတို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်
ပြည်မပေးစာများကဏ္ဍကိုမှအေးသနာကြောကတင်ဆက်သွားတာပါရှင်အခုတော့ထူးခြားစာများသတင်းများအပစင်ကဏ္ဍကိုထုတ်လွှင့်ပေးပါမယ် Sorry Arabia နိုင်ငံမှာကလအုပ်အလပြပြိုင်ပွဲမှာပိုလာအောင်လို့ဘော့ဒော့ခ်အသားရေအရေးအကြောင်းပျောက်စေထိုးထားတဲ့ကလအုပ်တရားစင်လောက်ကိုပြိုင်ပွဲကနေထုတ်ပေးခဲ့ပါတယ် ဂျပန် နိုင်ငံနစ္စန်ကာကုမ္ပဏီကသူ့နေရာသူပြန်သွားနိုင်တဲ့ဖဏတ်တွေထိုင်စရာဖုံတွေနဲ့စပွဲတွေကိုဂျပန်ရိုးရာဟိုတယ်တစ်ခုမှာစပြီးတော့သုံးပြပါတယ်အခုလိုထူးခြားစာများသတင်းတွေကိုကိုငင်းချမ်းနဲ့ရှာဖောင်တို့ကတင်ပြထားပါတယ်ရှင်
Saudi Arabia နိုင်ငံ ကလအုပ်အလှပြိုင်ပွဲမှာပိုလှအောင်အသားအရေအရေးအကြောင်းပျောက်စေးထိုးထားတဲ့ကလအုပ်တရာစင်လောက်ကိုပြိုင်ပွဲကနေထုတ်ပေးခဲ့ပါတယ်မြို့တော်ရီယက်ပြင်နားမှာကျင်းပတဲ့ဒီပြိုင်ပွဲမှာကလအုပ်တွေရဲ့အရာအမောင်းနှခမ်းပါးခေါင်းနဲ့ဒူးတွေကိုကြည့်ပြီးအမှတ်ပေးကြတာပါတလကြာကျင်းပတဲ့ကလအုပ်ပြိုင်ပွဲဟာ Saudi Arabia ယဉ်ကျေးမှုကိုမြင့်တင်ဖို့အတွက်နှစ်ဆင်ပြုလုပ်ကြတာပါကလအုပ်တွေကိုရှေ့ခေတ်မှာတော့အစားအသောက်ကုသန်းရောင်းဝယ်ရေးအိမ်မွေးတိရစ္ဆာန်နဲ့စစ်တိုက်တဲ့နေရာတွေမှာအသုံးပြုခဲ့ကြပြီးအခုခေတ်ကလအုပ်ပွဲတော်မှာတော့အလှပြိုင်ပွဲတွေအပြေးပြိုင်ပွဲတွေမှာတုံးကြပါတယ်ထိတ်တန်းအရေးအသွေးရှိတဲ့ကလအုပ်တကောင်ဟာ Sorry Ngwe Real Than နဲ့ ချီ ပြီးတင်ပါတယ်ကလအုပ်ပွဲတော်မှာအစားအသောက်ဆိုင်တန်းတွေအမတရားပစ္စည်းရောင်းတဲ့ဆိုင်တွေနဲ့ကမ္ဘာအရှိဆုံးနဲ့အပူဆုံးကလအုပ်တွေကိုပြသထားတဲ့ပြကန်းတွေပါဝင်ပါတယ်
ဂျပန်နိုင်ငံနစ္စန်ကားကုမ္ပဏီကသူ့နေရာသူပြန်သွားနိုင်တဲ့ဖဏတ်တွေထိုင်းစရာဖုံတွေနဲ့စပွဲတွေကိုဂျပန်ရိုးရာဟိုတယ်တစ်ခုမှာစတင်သုံးပြလိုက်ပါတယ်ဒီပစ္စည်းတွေမှာသုံးထားတဲ့အလိုလျောက်ပြန်သိမ်းတဲ့စနစ်ဟာနစ္စန်ကားကုမ္ပဏီရဲ့ကားရဲအမယ်နေရာစီကိုအလိုလျောက်မောင်းသွားပြီးတော့ရပ်နိုင်တဲ့ပရိုပိုင်လော့ပါ့ခ်နီးပညာဖြစ်ပါတယ်ပစ္စည်းတွေအသုံးမပြုတော့တဲ့အချ
အလိုလျောက်ပြန်ရောက်သွားတာပါဖနက်တွေမှာဆိုရင်အနောက်ဘက်မှာဘိန်းလေးနှလုံးမော်တာနဲ့အာယုံကံကိရိယာတွေတက်ဆင်ထားတာပါတို့ချိုအနောက်ဘက်တောင်ပေါ်မြို့လေးဖြစ်တဲ့ဟာကုန်းက Profile of Park Broken Hotel မှာကန်ထူးသူဇုံတွဲတွေကိုအခမဲ့တဲခိုဝင်ပေးမယ်လို့ဒီဇိုင်းကုမ္ပဏီကကြေညာထားပါတယ
်ဒီရင်ဒီဇိုင်းတောင်းသူတယောက်ကနောက်ခြေကနေအိမ်သုံးပရီဘော့ဂါတွေထုတ်လုပ်ဖန်တီးပြလိုက်ပါတယ်ဘာမင်ဟမ်စီးတီးတက်ကတူမှာထုတ်ကုန်ပစ္စည်းဒီဇိုင်းပညာကိုတင်ကြားခဲ့ပြီးသူ့ရဲ့ဘွဲယူပြဘွဲအတွက်လုတ်ပြရမယ့်ပစ္စည်းကိုစဉ်းစားရကနေအခုလိုနောက်ခြေကိုအသုံးပြုဖို့ဖြစ်လာတာပါနောက်ချေဟာအတော့ကိုအတုံးနေတဲ့သဘာဝသယင်ဇာတတစ်ခုဖြစ်တယ်လို့လည်းသူကပြောပါတယ်ရေရှည်ခံပြီးတော့သဘာဝပစ္စည်းလည်းဖြစ်ဖို့ကိုအာယုံစိုက်ခဲ့ရတာပါပန်းအိုးတွေခွေးချေထိုင်ခုံပူလေးတွေကိုဖန်တီးခဲ့တာဖြစ်ပြီးတော့ဒီပစ္စည်းတွေအကုန်လုံးကိုပြန်လည်အသုံးပြုလို့ရပါတယ်အာဖရိကတိုင်းပြည်တွေမှာလည်းနောက်ချေကနေမြေဩဇာအဖြစ်အသုံးပြုတာမီသိန်းတငွေကနေစွမ်းအင်ထုတ်တာရှုံနဲ့ရောနေပြီးအိမ်အဆောက်အုံပစ္စည်းအဖြစ်သုံးတာမျိုးတွေလည်းရှိပါတယ်အခုလိုပရီဘော့ဂါတွေလုတ်တဲ့နေရာမှာတော့ပိုးသက်ထားတဲ့နောက်ခြေကိုတစ်ဆေးတွေနဲ့ရောပြီးနောက်ခြေရဲ့မူရင်းအယောင်အသွေးမပြည့်အောင်စီမံပြုလုပ်ထားတာပါဝယ်ယူအသုံးပြုမဲ့သူတွေအနေနဲ့ထိုင်ခုံပန်းအိုးတွေရဲ့အသားကိုကြည့်ပြီးဒါကဘာနဲ့လုတ်ထားတာလဲဆိုတော့သိကျင်တဲ့စိတ်ဖြစ်ပေါ်လာအောင်ဖန်တီးထားတာပ
ါသူချဆမ်းမြသတင်းများအပတ်စဉ်ကဏ္ဍကိုကိုငင်းချတဲ့ရှားဖောင်တို့ကတင်ပြတော်တာပါရှင်ဒီအစီအစဉ်ကိုအခုလိုသတင်းငွေနဲ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကြတော့သတင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ် VOA ကနေအခုအတန်လွှင့်နေတဲ့တနအိစအစီအစဉ်အားလုံးကိုလည်းအစီအစဉ်ပြပြချင်းမြမဆန်တော်ချင်းည10နာရီနဲ့17နာရီထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချက်ကိုမှတင်ရင်ထိုက်ကပြောပြပေးပါဦ
းအဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကအစိုးရအဆောက်အုံအပြင်ဘက်လူစီကားရာနေရာမှာမနေ့ကဖောက်ခွဲရေးပစ္စည်းတွေတင်ထားတဲ့အရေးပေါ်လူနာတင်ကားနဲ့သဘုံတွေကဖောက်ခွဲတိုက်ခတ်ခံရပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့ကိုတော့နိုင်ငံတဝန်းကြေကွဲဝန်းနေပွဲနေ့ဖြစ်သတ်မှတ်ထားပါတယ်မြို့တော်ကာဘူးမှာတိုက်ခတ်ခံရမှုအတွင်းသေဆုံးသူ103ယောက်အထိရှိလာပြီးဒဏ်ရာရသူ235ယောက်အထိရှိတဲ့အကြောင်းတာဝန်ရှိသူတွေကဒီကနေ့ပြောဆိုပါတယ်တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တို့ကပြောပါတယ်။သေဆုံးသူတွေထဲမှာရဲတပ်ဖွဲ့ဝင်အများအပြားပါဝင်တဲ့အကြောင်းပြည်ထောင်ရေးဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရုရှားတိုက်ခိုက်ခေါင်းဆောင်အလက်စီနေဗနီကိုမော်စကိုမြို့တော်ကလူမှုချိတက်ပွဲတစ်ခုမှာရဲကဖမ်းဆီးလိုက်ပါတယ်။လာမယ့်မတ်လအတွင်းကျင်းပမယ်သမရရွေးကောက်ပွဲကိုဆန့်ကျင်ဖို့အတိုက်ခံခေါင်းဆောင်နေဗနီကဆော့ဩခဲ့တာပါ။သူအဖမ်းခံရပြီဆိုတာကိုလည်းတွစ်တာမှာရေးသားခဲ့ပြီးသူ့ကိုထောက်ခံသူတွေဆန္ဒပြပွဲမှာပူးပေါင်းပါဝင်ချဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာလည်းမော်စကိုရဲအဖွဲ့ကမစ္စတာနေဗနီရဲ့ဌာနချုပ်ကိုချိုးဖောက်ဝင်ရောက်ခဲ့ပြီးသူ့ရဲ့ဝန်ထမ်းတွေနဲ့ရဲတွေကစစ်ဆေးမေးမြန်းဖမ်းဆီးနေတာကိုတွေ့ရပါတယ်ဩစတြေးလျနိုင်ငံမဲလ်ဘုန်းမှာကျင်းပတဲ့2018ခုနှစ်ဩစတြေးလျ Open အမျိုးသားတအူးချင်းတင်းနစ်ပြိုင်ပွဲမှာတော့ဆွစ်ဇာလန်တင်းနစ်အကျော်မော်ရော်ဂျာဖက်ဒရာဘိုးဆွဲသွားပါတယ်အမျိုးသားတအူးချင်းဖိုင်နယ်ကိုဒီကနေ့ကစားကြတာမှာဖက်ဒရာကခရိုအေးရှားပြိုင်ပွဲမရင်းချစ်လစ်ကို6-2, 6-3, 6-3, 6-6, 6-1နဲ့အနိုင်ရခဲ့တာပါဒီပွဲမှာဘိုးဆွဲခဲ့တာဟာဆိုရင်ဖက်ဒရာအတွက်တော့အချိန်20မြောက် Grand Slam ဆုပလာကိုစွတ်ခူးရရှိသွားတာလည်းဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကမှတင်ငေးထိုက်ကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ်။ VOA American အတန်းရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်မနက်6:00ခွဲနဲ့9:00ခွဲထိလိုင်းဒိုမီတာ32 kHz 933 line dometer 40 kHz 980 line dometer 48 kHz 6350နဲ့လိုင်းလမီတာ190 kHz 5905တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနန္ဒလာပ
This program has come to you from the Voice of America, Washington.